Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ2ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ32.40/49ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကျော်စံသာပါနယူးယောက်မြို့မှာလူစီဦးစီဆုံးအောင်ထရက်ကနဲ့ဝင်တိုက်ခတ်သူကိုအမှုလိုက်အရာရှိတွေကအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်2016ရွေးကောက်ပွဲကာလတုန်းကရုရှားကမမှန်မကန်ရေးသားဖြန့်ချီခဲ့တာနဲ့ပတ်သက်လို့ Facebook, Twitter နဲ့ Google Company တွေကိုအမေရိကန်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ကြပါတယ်။မြန်မာနိုင်ငံပေါ်လက်နက်တင်ပို့ရောင်းချခွင့်ကိုအစ္စရေးနိုင်ငံကရပ်ဆိုင်းထားလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားအရေးကြီးနိုင်ငံတကာသတင်းတွေကိုမှတ်ခွန်ယူနေအတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီဗျာကျော်ကြီး။သတင်းစီစဉ်အပြီးမှာလဲဒီနယူးယောက်မှာအကြမ်းဖက်တိုက်ခိုက်ခဲ့သူကိုအမေရိကန်အစိုးရကအကြမ်းဖက်မှုနဲ့ဆွဲချက်တင်လိုက်တာနဲ့ပတ်သက်လို
့ Based on the investigation overnight it appears that Mr. Saipov had been planning this for a number of weeks
ဒါကတော့နယူးယောက်မြို့တော်ရဲ့ရဲမင်းကြီးပြောကြားသွားတာကိုအပြည့်အစုံကိုသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ရှင်အဲ့ဒီနောက်မှာလဲမနေ့က American Outlook တော်မှာကျင်းပတဲ့စစ်တွေရုပ်ရှင်ပြသပွဲနဲ့ Rohingya အရေးဆွေးနွေးပွဲဆိုင်ရာနဲ့ပတ်သက်လို့အသေးစိတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကျော်စံသာနဲ့မက်ခွာညူတို့ကပြောပြပါအောင်ရှင်
။နယူးယောက်မြို့တွင်လူစီဦးသေဆုံးအောင်ထရက်ကနဲ့ဝင်တိုက်ခဲ့တဲ့အတွက်ဥဇ်ဘက်နိုင်ငံကပြောင်းရွှေ့နေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုအမှုလိုက်အရာရှိတွေကအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်။အသက်29နှစ်အရွယ်ဆက်ဖူလိုဆိုင်ပပ်ဟာရဲရဲပြက်ခတ်မှုကြောင့်ဝန်ပိုက်မှဒဏ်ရာရရှိထားပါတယ်။သူကိုဆွဲဆိုတဲ့အမှုတွေထဲမှာအကြမ်းဖက်အုပ်စုတစ်ခုကိုပြစ်စီထောက်ပံ့မှုမော်တော်ယာဉ်တွေကိုဖျက်ဆီးမှုစတာတွေလည်းပါဝင်ပါတယ်။သူကိုပထမအဦးဆုံးအကြိမ်ဘယ်တော့ရုံထုတ်မယ်ဆိုတာမသိရသေးပါဘူး။ Cyberpunk ဟာအနှားထရက်ကာတစ်စီးကိုမောင်းနှင်ပြီးနယူးယောက်မြို့မန်ဟတ်တန်ရပ်ကွက်အတွင်းလူစီရတဲ့ဆဗင်းလန်တစ်ခုကိုလူအုပ်တွေစီကနေတုန်းအင်္ဂါနေ့ကဝင်တိုက်ခဲ့ပြီးဆဗင်းသမားတွေလမ်းလျှောက်လမ်းလာတွေကိုတက်ကြိတ်ခဲ့တယ်လို့ဆိုဆွဲထားပါတယ်။အဲ့ဒီအငှားထရက်ကာဟာစာသင်ကျောင်းသုံးဘတ်စကတစီကိုလည်းဝင်တိုက်ပြီးတဲ့နောက်ပျက်စီးသွားတဲ့ထရက်ကာကဆိုက်ဘော့ခုန်ထွက်ပြေးခဲ့ပါတယ်။အဲ့ဒီနောက်သဏ္ဍာန်နဲ့တူတဲ့အရာတစ်ခုကိုဖွေရန်ပြနေချိန်မှာပဲနယူးယောက်ရဲတွေကသူ့ကိုပြစ်ခတ်ဖမ်းဆီးလိုက်ပြပါ။သူဟာဒီတိုက်ခိုက်မှုအတွက်ရဲစက်တပ်ဘက်များစွာကြိုတင်စီစဉ်ခဲ့တဲ့ IS အဖွဲ့ရဲ့အမည်ကိုသုံးပြီးတိုက်ခိုက်ခဲ့တာဖြစ်တဲ့အပြင်သူ့လူရအတွက်ဂုဏ်ယူရဲလို့ပြောကြောင်းသူ့ကိုစေရင်ပေါ်မှာစစ်ဆေးခဲ့သူတွေဆိုပါတယ်။ IS အဖွဲ့ကသူ့ရဲ့နောက်လိုက်တွေကိုအခုဆိုက်ဘော့လုပ်တဲ့ပုံစံမျိုးအတိုင်းပဲထရက်ကားတွေကားတွေကိုသုံးပြီးလူအုပ်ကိုဝင်တိုက်ဖို့ညွှန်ကြားထားတာဖြစ်ပါတယ်။
2016ခုနှစ်သမ္မတရွေးကောက်ပွဲတွင်ကရုရှားနိုင်ငံဟာ Facebook, Twitter နဲ့ Google တို့ကိုအသုံးပြုပြီးသတင်းမှားတွေဖြန့်ချီခဲ့တဲ့အတွက်ဒါမျိုးနောက်ထပ်မဖြစ်အောင်ဟန်တာဖို့အမေရိကန်လွှတ်တော်အမတ်တွေကစိတ်လိမ်မှန်ပါဖိအားပေးပြောကြားခဲ့ကြပါတယ်။အမေရိကန်ပြည်သူတွေကိုပို့ပြီးကာကွယ်ရမယ်။ခမားတို့ကိုတလွဲအသုံးပြုတဲ့လူတွေကိုဟန်တာရမယ်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Barr ကအဲ့ဒီကော်မတီတွေရဲ့အကျိုးဆောင်တွေကိုဗုဒ္ဓဟူးနေ့ကြားနာပွဲမှာပြောခဲ့ပါတယ်။အထက်လွှတ်တော်အမတ် Diane Feinstein ကလည်းလူမှု Social Media ကော်မတီတွေဟာသူတို့ site တွေမှာရေးသားဖော်ပြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးလုံးဝတာဝန်ရှိတယ်လို့ပြောပါတယ်။ရုရှားနဲ့ပတ်သက်နေတဲ့အဖွဲ့အစည်းတွေကအကောင့်အတုတွေနဲ့တခြားနိုင်ငံတွေကိုတုံပြီးအငင်းပွားမှုတွေပြန့်နှံ့စေတဲ့သတင်းစကားတွေ၊ကြေညာချက်အတုတွေကို2015နဲ့2016ခုနှစ်တွေအတွင်းအမေရိကန်ပြည်သူတန်ပေါင်းများစွာစီကိုဖြန့်ချိပေးခဲ့တယ်ဆိုတာ Facebook, Twitter နဲ့ Google Company တွေကလည်းလက်ခံကြပါတယ်။ဒီပြဿနာကိုတိုက်ဖျက်ဖို့ပြင်းပြင်းထန်ထန်တက်တက်ကြွကြွဆောင်ရွက်နေတယ်လို့သူတို့ရှင်းလင်းတွေကပြောကြားသွားပါတယ်။
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုအရှိန်မြင့်နေပြီးမြောက်ကိုရီးယားဟာအမေရိကန်ရဲ့အနီးကပ်ဆုံးအန္တရာယ်ဖြစ်တယ်လို့အမေရိကန်တွေကယူဆကြောင်းစစ်တမ်းသစ်တွေပေါ်ထွက်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ဟာအာရှဒေသကိုဆက်နှက်ကြခီးထွက်မှာဖြစ်ပါတယ်။မစ္စတာထရမ့်ဟာခီးစဉ်ရဲ့ဒုတိယတထောက်အဖြစ်နိုဝင်ဘာ9ရက်10ရက်နေ့တွင်မှာမြောက်ကိုရီးယားရဲ့ပြိုင်ဘက်တောင်ကိုရီးယားနိုင်ငံကိုရောက်ရှိမှာပါ။တောင်ကိုရီးယားခီးစဉ်အတွင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်အပါအဝင်ကျန်ကပ္ပခေါင်းဆောင်တွေနဲ့တွေ့ပြီးမြောက်ကိုရီးယားကဆက်လက်ပြုလုပ်နေတဲ့နျူကလ িয়ার လက်နက်နဲ့ပက်ထင်တပ်ဒုံးကျည်အစီအစဉ်တွေအကြောင်းအဓိကထားဆွေးနွေးလိမ့်မယ်လို့ယူဆရပါတယ်။မိမိတို့ရဲ့မှတ်နိုင်ဟာစစ်ပွဲမဟုတ်ဘဲကိုရီးယားကျွန်းဆွယ်ပေါ်မှာပြန်မပြင်းနိုင်တဲ့အထိနျူကလ িয়ার ကင်းမဲ့သွားအောင်လူရည်တာဖြစ်တယ်လို့တောင်ကျောက်နှစ်နိုင်ငံအကြားစစ်မဲ့စုံကိုပြီးခဲ့တဲ့သောက်တန်တွေကသွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆိုထားပါတယ်။သမ္မတထရမ့်ကတော့အဲ့ဒီစစ်မဲ့စုံကိုသွားရောက်ပြီးမြောက်ကိုရီးယားဘက်ကိုလှမ်းမျှော်ကြည့်မှမဟုတ်ပါဘူး။ဒီလိုရကကိုရီးယားစစ်ပွဲနောက်ပိုင်းအမေရိကန်သမ္မတတော်တော်များများကဓာတ်ပုံရိုက်ခံဖို့ဆက်ဆက်သွားရောက်ခဲ့ပူကြပါတယ်။အ အခုလောလောဆယ်မှာတောင်ကိုရီးယားနိုင်ငံကာကွယ်ရေးအတွက်အမေရိကန်ရဲ့တာဝန်ကိုအဓိကထမ်းဆောင်မှုရှိနေတာကတော့အမေရိကန်ရည်တပ်ဖြစ်ပါတယ်။သမ္မတထရမ့်ရောက်ရှိနေစဉ်အတွင်းအမေရိကန်လေးရင်းသင်္ဘောကြီးသုံးစင်းဟာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရှိနေမှာဖြစ်ပြီးဆယ်နှစ်အတွင်းပထမဆုံးပြုလုပ်တဲ့သုံးစင်းပေါင်းတစ်ပေါင်းနဲ့စီရေးလက်ကျင့်မှုတစ်ခုပြုလုပ်ဖွယ်ဖြစ်တယ်လို့ရှိတယ်လို့ယူဆရပါတယ်။သမ္မတထရမ့်အနေနဲ့မြောက်ကိုရီးယားရဲ့ချင်းကြောင်မှုလုံးဝပပျောက်သွားအောင်လုပ်ဆောင်ဖို့ဆိုတဲ့အယူဆအပေါ်ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားမှာစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။
ဗြိတိန်နိုင်ငံကာကွယ်ရေးဝန်ကြီးမိုက်ကယ်ဖော်လန်ဟာမတင့်လျော်တဲ့အပြုအမူတွေလုပ်ခဲ့ကြောင်းဆွဆွဲချက်တွေပေါ်ထွက်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားပါတယ်။မစ္စတာဖော်လန်ဟာသူ့ရဲ့ယာရုနဲ့ပတ်သက်ပြီးအရေးကြီးတဲ့အပြုအမူကိုအလေးနဲ့ထားတာနှစ်သက်တယ်လို့ပြောပြီးသူ့ရဲ့နှုတ်ထွက်စာကိုဝန်ကြီးချုပ်အမေကလက်ခံခဲ့ပါတယ်။ဟောလိဝုဒ်စီးပွားရေးလုပ်ငန်းပိုင်ရှင်ဟာဗေးဝိန်းစတိန်ပေါ်လိမ်ပိုင်းဆိုင်ရာမဖွဲ့မရပြုမှုစော်ကားမှုဆွဲချက်တွေဖွဲ့ပေါ်ထွက်လာခဲ့ပြီးတဲ့နောက်နိုင်ငံအများပြားကအမျိုးသမီးတွေဟာသူတို့ကြုံတွေ့ခဲ့ကြရတာတွေကိုအလားတူဖော်ထုတ်ပြောလာခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဆိုရင်လည်းနိုင်ငံရေးလောကအတွင်းလိမ်ပိုင်းဆိုင်ရာမဖွဲ့မရပြုလုပ်မှုစော်ကားမှုတွေရှိတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအဖြေရှာဖို့ကြိုးပမ်းနေကြတာပါ။ဒီကောင်းစဉ်ကိုဆွေးနွေးဖို့နိုင်ငံရေးပါတီခေါင်းဆောင်တွေအားလုံးပါဝင်တဲ့အစည်းအဝေးတစ်ရပ်ကိုလည်းခေါ်ထားပါတယ်။မစ္စတာဖော်လန်ဟာ2002တုန်းကဂျူလီယာဟတ်တီဘရူဝါလို့ခေါ်တဲ့အမျိုးသမီးသတင်းထောက်တဦးရဲ့ဒူးမှာသူ့လက်ကိုတင်ထားမိတဲ့အတွက်ဒီသတင်းပတ်အစောပိုင်းမှာတောင်းပန်ခဲ့ပါတယ်။ဟတ်တီဘရူဝါကတော့မစ္စတာဖော်လန်နှုတ်ထွက်တယ်ဆိုတဲ့အတွက်သိက္ကိုအံ့ဩခဲ့ပြီး2002ခုနှစ်ကကိစ္စကြောင့်တော့ဒီလိုနှုတ်ထွက်ခဲ့ဟာမတူဘူးလို့လည်းဆိုပါတယ်ရှင
်။ UAV ရခိုင်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော်က VOA သတင်းများဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကိုလက်နဲ့ရောင်းချတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုခံနေရတဲ့မြန်မာနိုင်ငံပေါ်လက်နဲ့တင်ပို့မှုလိုင်စင်တွေကိုထိန်းချုပ်လိုက်ပြီလို့အစ္စရေးကာကွယ်ရေးဝန်ကြီးအဘိဂဒေါ်လီဘာမန်ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုစူးစူးစစ်စစ်နဲ့ခိုင်ခိုင်မာမာဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြင်သစ်ထောက်လှမ်းရေး online intelligence online magazine ကဖော်ပြပါတယ်။မြန်မာနိုင်ငံနဲ့လက်နက်အယောင်ဝယ်လွတ်တဲ့ကိစ္စတွေအများအပြားပေါ်ထွက်လာတဲ့အချိန်ကစပြီးဒီကိစ္စကိုအစ္စရေးကာကွယ်ရေးဝန်ကြီးဌာနမှဆွေးနွေးနေကြတာဖြစ်တယ်လို့လည်းဆိုရတယ်။မြန်မာနိုင်ငံကအစ္စရေးကလက်နက်တင်ပို့ရဲဆိုတဲ့သတင်းတွေဟာလည်းအများအပြားမြန်မာစစ်တပ်ဘက်ကပေါ်ထွက်လာခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဣဇရဲလစီကမြန်မာရေဒါအတွက်ကင်းလှည့်ရေရင်တွေဝယ်ယူခဲ့တဲ့ကိစ္စကိုမြန်မာအစိုးရရဲ့ Facebook စာမျက်နှာမှာလူသိစင်ကြဖော်ပြခဲ့တာဖြစ်ပါတယ်။ Israel နဲ့ company Tar Ideals Concept ကလည်း90 degree တောက်မှန်ပြစ်ခတ်နိုင်တဲ့ corner shot course နဲ့တွေရောင်းချပြီးမြန်မာအထုတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အကြောင်း Israel ရဲ့ Tar Ideals Concept company website မှာဖော်ပြခဲ့ပါတယ်။ Israel ဟာ American တို့ဆန့်ကျင်တဲ့ဒုံနီပညာကိုတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်လည်းဒီလက်နက်ရောင်းချမှုကိုပိတ်ပင်တဲ့အကြောင်းရင်းတရားဖြစ်နိုင်တယ်လို့ပြင်သစ် intelligence online မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံလွှတ်တော်ဝင်အတွင်း drone နဲ့ video ရိုက်ကူးဖို့စ조사လို့အဖမ်းခံနေရတဲ့သူတို့ရဲ့သတင်းတောက်တွေဟာဒီလိုရိုက်ကူးမဲ့အကြောင်းကိုမြန်မာအာဏာပိုင်တွေစီကြိုတင်အကြောင်းကြားခဲ့တယ်လို့တူရကီနိုင်ငံပိုင်ရုပ်သံသတင်းဌာနကပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံသားလျူဟိုမင်းနဲ့မလေးရှားနိုင်ငံသား Mock Chuin Lin တို့ဟာသူတို့ရဲ့မြန်မာစကားပြန်မြန်မာရင်မောင်းတို့နဲ့အတူတောက်ကြနေတော့ကနေပြီးတော့မှအဖမ်းခံခဲ့ကြရတာဖြစ်ပါတယ်။သူတို့လေးယောက်ဟာမြန်မာနိုင်ငံရဲ့တွင်းကုံထုတ်ကုံဆိုင်ရာစီးမြင်ကိုချိုးဖောက်ခဲ့တဲ့အတွက်ထောင်ဒဏ်3နှစ်အထိကြာခံနိုင်တယ်လို့သူတို့ကိုစစ်ဆေးနေတဲ့ရဲအယားရှိကဆိုပါတယ်။သူတို့ဟာနိုင်ငံအတွင်းကို drone တင်သွင်းလာတဲ့အတွက် TRT Call တူရကီရေဒီယိုနဲ့ရုပ်မြင်သံကြား Operation ကCooperation ကတော့နိုင်ငံခြားသတင်းတောက်နှစ်ဦးဟာမြန်မာနိုင်ငံအတွင်းကိုတရားဝင် Journalist Visa နဲ့အော်တိုဘာလ21ရက်နေ့ကမြန်မာနိုင်ငံတွင်းကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်။ဒါအပြင်အော်တိုဘာလ28ရက်အထိနေရာအနှံ့ပြားမှာ UU ကင်မရာတွေနဲ့ရော drone နဲ့ပါရိုက်ကူးမှုအများပြားပြုလုပ်ခဲ့ကြတယ်။ဒီလိုရိုက်ကူးမဲ့အကြောင်းမြန်မာပြန်ကြားရေးဝန်ကြီးဌာနကိုကြိုတင်အသိပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လွှတ်တော်အနီးတစ်ဝိုက် drone နဲ့ရိုက်ကူးမဲ့ကိစ္စကိုတည်တည်တန့်တန့်ခွင့်ပြုချက်ရယူကဲချင်းရှိတယ်မရှိဘူးဆိုတာကိုတော့ဖော်ပြမထားပါဘူးလွှတ်တော်အမတ်တယောက်ကိုတွေ့ဆုံမေးမြန်းပြီးလွှတ်တော်ကို drone နဲ့ရိုက်ကူးမဲ့အချိန်မှာသူတို့အဖမ်းခံခဲ့ကြရတာဖြစ်ပါတယ် TRT World ဟာတူရကီနိုင်ငံပိုင်အတန်လွှင့်ဌာနဖြစ်ပြီးအခုအမှုကိုအနီးကပ်စောင့်ကြည့်နေတဲ့အပြင်သူတို့ရဲ့လုပ်ဖော်ကိုင်ဘက်တွေအဖွဲ့ဝင်တွေနဲ့မိသားစုတွေကိုလည်းလိုအပ်တဲ့အကူအညီတွေပေးနေတယ်လို့ဆိုပါတယ်
လူရေဒုက္ခသည်နဲ့အုစုလိုက်ပြောင်းရွှေ့မှုဆိုင်ရာယာယီဒုလက်ထောက်နိုင်ငံရေးဝန်ကြီးဆိုင်မန်ဟန်ရှော့ခေါင်းဆောင်နဲ့အမေရိကန်ကူလည်းအဖွဲ့တစ်ခုဟာကော့ကက်စ်ဇာမျိုးကရိုဟင်ဂျာဒုက္ခသည်စခန်းကိုဒီကနေ့ကြာသပတေးနေ့သွားမယ်လို့ဒက်ကာထရီဂျွန်သတင်းစာမှာဖော်ပြပါရယ်အမေရိကန်နိုင်ငံရေးဝန်ကြီးကူလည်းအဖွဲ့ဟာဘူဒူးနဲ့မွန်လယ်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီး MD ရှရီယာအလန်ကိုသူယုံခန့်မှာတောင်းထုတ်ဆောင်ခဲ့ပါရယ်လူခွင့်ရင်းနဲ့အလုသမားရေးရာတောင်အားချလည်းပိုင်းနဲ့အရှိလည်းပိုင်းရေးရာအရှာရေးရအရာရှိကြီးများအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာအမေရိကန်ဆန်မကြီးလဲအဲ့ဒီတွေ့ဆုံမှုကိုတက်ရောက်ခဲ့ပါတယ်ရိုဟင်ဂျာပြည်နာမှာအမေရိကန်အစိုးရကခိုင်မာတဲ့နိုင်ငံရေးနဲ့စာနာမှုအထောက်ပံ့တွေကိုပေးကမ်းဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ Direct from Washington The
Voice of Americaကြတာပရင်းနေနေတဲ့ခင်အစီအစဉ်ကိုဥကျော်စန်းသားနဲ့မက်ခွာညူတို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုပြောပြမှာပါနယူးယောက်မြို့မတ်ဟန်ဒန်တောင်ပိုင်းမှာအင်္ဂါနေ့ကလူရှိဦးသေဆုံးခဲ့ပြီးအ ਨੇ ဆုံးတရားစင်ထက်မနည်းဒဏ်ရာတွေရရှိခဲ့တဲ့အငှားယင်ထရက်ကားနဲ့ဝင်တိုက်ခဲ့မှုအတွက် Safelo Subproof ကိုအကြမ်းဖက်မှုနဲ့တောင်ပိုင်းခရိုင်ရုံးရဲ့အစိုးရရှေ့နေကဗုဒ္ဓဘုနေမှာဆွဲချက်တင်လိုက်ပါပြီ။ဒီဖြစ်ရပ်နဲ့ပတ်သက်လို့နယူးယောက်အာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာဒါဟာ IS အကြမ်းဖက်အဖွဲ့နာမည်ကိုတုံးပြီးလုပ်ခဲ့တာလို့ပြောပါရယ်။ဒေါက်ခင်မျိုးသက်ကအကြောင်းအစုံကိုပြောပြမှာပါရှင်
။နယူးယောက်မန်ဟတန်တောင်ပိုင်းမှာအင်္ဂါနေ့ကဖြစ်ပွားခဲ့တဲ့လူရှိဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့မှုတွေတန်လျာရှိသူ Saifulo Saipov ကိုတောင်ပိုင်းခရိုင်ရုံးကအစိုးရရှေ့နေကအကြမ်းဖက်မှုနဲ့တရားဆွဲဆိုလိုက်တာပါ NYPD နယူးယောက်ရဲတပ်ဖွဲ့ကဒုတိယရင်းမြင့်ကြီး John Miller ကတိုက်ခိုက်မှုမှာတန်ပြန်ရှိသူ Safelo Saipov ဟာ IS အကြမ်းဖက်ဖွဲ့ခိုင်းတဲ့အတိုင်းလုံဆောင်ခဲ့ပုံရတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Based on the investigation overnight it appears that Mr. Saipov had been planning this for a number of weeks he did this in the name of ISIS and along with the other itemsRecovered at the scene.
ညာတွင်ချင်းစုံစမ်းစစ်ဆေးချက်တွေအရဆိုက်ပေါ့ဖာသတင်းပတ်အတော်ကြားကလေးကအခုလိုလှုပ်ဆောင်ဖို့ကြံစီနေတဲ့ပုံပေါ်နေပါတယ်။သူဟာ ISIS အကြမ်းဖက်အဖွဲ့အနေနဲ့လှုပ်တာဖြစ်ပြီးအခင်းဖြစ်ပွားရာနေရာကရတဲ့ပစ္စည်းတွေထဲမှာလည်းဒီလိုရေးထားတဲ့စာရွက်တွေကိုတွေ့ရပါတယ်။တိုက်ခိုက်မှုကိုဘယ်လိုလုပ်ရမလဲဆိုတာကို ISIS အဖွဲ့ကဆိုရှယ်မီဒီယာပေါ်မှာသူ့နောက်လိုက်တွေကိုညွှန်ကြားထားတဲ့အတိုင်းသူကအတိအကျနှီးပါလိုက်လှုပ်တဲ့ပုံတွေ့ရပါတယ်။
အခင်းဖြစ်ပွားရာနေရာမှာဗိုလ်တပုနဲ့အထိမှုကင်းဆေးပညာဆိုင်ရာရဲဖွဲ့တွေအလုပ်လုပ်နေကြဆဲပါဆဗင်းသွားလမ်းပေါ်မှာရှိတဲ့ဆဗင်းစီသူတွေလမ်းသွားလမ်းလာတွေပြင်ကြောင်ကားတစ်စီးကိုပါဝင်ပြီးတိုက်ပစ်ခဲ့တဲ့ pickup truck ကကိုဆစ်ဆီးနေကြတာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်၈ယောက်သေဆုံးပြီးလူပေါင်း၂၀ဒဏ်ရာရခဲ့တယ်လို့နယူးယောက်မိသက်တပ်ဖွဲ့ကော်မရှင်နာမင်းကြီးဒန်နိုင်ဂရူကဗိုလ်တပုနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် There were 20 victims to yesterday's attack Six of them were pronounced dead at the scene. We transported 14 victims to three hospitals. Two of those victims were pronounced. So the total number of deaths were eight. Six of those...
When they got a tight cut, Kanya Muma, they sold down a yadu, Nase Shibare. Choyao ka niya marin, they sold down a yadu. Chana se leyao go, seyong, tongyong go, pope ge ya ma, na yao tapido, they sold down a yadu. Era jang, they sold down suzu bao nga, siyao ba. Arima, American niyao ne, nengen yada, choyao pa wami,အာဂျင်တီးနားက9ယောက်နဲ့ဂျာမနီက1ယောက်ပါပါတယ်။ဂျန်နဲ့12ယောက်ထဲက3ယောက်ကတော့ဆေးရုံကဆင်းသွားပါပြီ။ဆေးရုံမှာရှိနေသေးတဲ့9ယောက်ထဲမှာ4ယောက်ကဒဏ်ရာသိပ်ပြင်းပေမဲ့အခြေအနေကတော့တည်ငြိမ်ငြိမ်ရှိပါတယ်။ဂျန်နဲ့9ယောက်ရဲ့ဒဏ်ရာတွေကတော့ဆိုးပါတယ်။ခြေလက်ဖြတ်တောက်ပြီးတော့ကုသထားရသလိုခေါင်း၊လက်ပင်၊ရင်ပတ်နဲ့ခြေလက်တွေမှာဒဏ်ရာရထားတဲ့သူတွေပါ။ဒါဟာ၈ဦးသေဆုံးပြီးတော့အများပြားဒဏ်ရာရစေတဲ့ဆိုးဝါးကြမ်းကြုတ်တဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်
။အာဂျင်တီးနားကတည်ဆုံသွားသူ9ဦးဟာကလေးဘွားတွေကတိတ်ရင်းနေကြတဲ့တငယ်ချင်းတွေဖြစ်ပြီးအလောက်ကန်အခြေတကျဖြစ်ချိန်မှာနယူးယောက်မှာပြန်ဆောင်ကြရင်အတူတကွတည်ဆုံသွားတာဖြစ်ပါတယ်။နယူးယောက်မြို့တော်ဝန်ဘယ်ဒီဘလာစီယိုကတော့ဒီတိုက်ခိုက်မှုဟာလူတွေစိတ်သက်ပြက်ပြပြီးထွက်ပြေးအောင်ကြိုးစားချက်တရမို့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောကြားခဲ့တယ်လို့အခုတွက်ထားတယ်လို့ဖြစ်မလာတဲ့အတွက်တိုက်ခိုက်မှုဟာမအောင်မြင်ဘူးလို့ပြောပါတယ်
။ We will not be cowed. We will not be thrown off by anything.And this cowardly act targeting the most innocent people in the middle of the most
General Wu Jiao Ang Mlo Nai De Lo Thai Lan Ang Le Ben Ni Na Ma Mlo Nai Ba Bu Aku Lo Ya Ka Nit Tu Du Wa Lo Sha Mu Re Mlo Nai Bu Lo Tin La Ang A Pi Mae Pi Tu Re Wu Pi Mae Tha Lut Kha Le Sa Ye Bo Chang Le Lo Ya Phit Ba De
Hou Ba De New York Myo Da Re Ha Boudou Pu Ni Ma Be Long Ngan Khwin Pyan Win Ja De Lo Pou Man Lut Sha Ni Ja Da Ba တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအခုတိုက်ခိုက်မှုအတွက်အပြစ်ဒဏ်ရှုံချလိုက်ပြီးအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနရဲ့ဗီဇာကန်ဆယ်မဲ့ဖောက်တဲ့အစီအစဉ်အဆုံးသတ်အောင်လုပ်မယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့သူတွေဟာနိုင်ငံတိုးတက်အောင်လုပ်မဲ့သူတွေအန္တရာယ်ကင်းအောင်စောင့်ရှောက်မဲ့သူတွေဖြစ်ဖို့လိုလားတယ်လို့ပြောပါတယ်။ကန်ဆန်းမဲ့ပေါက်လို့ရောက်လာတဲ့လူတွေဟာစိုးတဲ့သူတွေဖြစ်နေရင်အကျိုးမရှိဘူးလို့ပြောပါတယ်။အခုတိုက်ခိုက်မှုကျူးလွန်တယ်လို့တန်လျာရှိသူအသက်29နှစ်အရွယ်ဆိုင်ပော့ဖာ2010မှာဗီဇာကန်ဆန်းမဲ့ပေါက်လို့ဥစ်ပက်နိုင်ငံကနေပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။သူဟာအိုဟိုင်ယို၊ဖလော်ရီဒါနဲ့နယူးဂျာစီပြည်နယ်တွေမှာနေထိုင်ခဲ့သူပါ။2010အမေရိကန်ကိုရောက်လာချိန်မှာအိုဟိုင်ယိုပြည်နယ်ဆင်ဆနတီမှာဖခင်ဖြစ်သူရဲ့မိတ်ဆွေမိသားစုနဲ့အတူနေထိုင်ခဲ့ပြီး CF Models and Company အမည်နဲ့စီးပွားရေးလုပ်ခဲ့ကြောင်းပြည်နယ်မှတ်တမ်းမှာတွေ့ရတယ်လို့အဲ့ဒီကနေ Florida ပြည်နယ် Tampa မှာတွားရောက်နေထိုင်ခဲ့ပြီးအခု New Jersey ပြည်နယ် Patterson ရပ်မှာနေထိုင်သူဖြစ်ပါတယ်
ဒေါက်ကင်မျိုးသက်ပြပြသွားတာပါစောစောကအဲ့ဒီသတင်းလွှာထဲမှာကြားခဲ့ရတဲ့အတိုင်းပဲအမေရိကန်လွှတ်တော်အနေနဲ့ DV Lottery Visa ကန်ဆယ်မဲ့စနစ်ကိုဖျက်သိမ်းပေးစီလို့ကြောင်းသမ္မတထရမ်ကမနေ့ကပြောကြားလိုက်ပါတယ်အောက်တိုဘာလ31ရက်နေ့ကနယူးယောက်မြို့မှာထရက်ကားနဲ့အကြမ်းဖက်တိုက်ခိုက်ခဲ့သူဟာအဲ့ဒီ DV Visa ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာသူဖြစ်ကြောင်းသိရှိရပြီးတဲ့နောက်မှာသမရကအဲ့ဒီလိုပြောကြလိုက်တာပါ။ဒါပေမဲ့အဲ့ဒီအစီအစဉ်ဟာအမေရိကန်ကိုရွှေ့ပြောင်းအခြေချနေထိုင်လိုသူတွေအတွက်အထောက်အကူပြုတဲ့အစီအစဉ်ဖြစ်ကြောင်း DV ကန်ဆယ်မဲ့ပေါက်ပြီးအမေရိကန်ကိုရောက်လာကြတဲ့မြန်မာနယ်ပါးတွေကပြောပါရစေ။ကိုဇော်ဝင်းလိုင်ကအပြည့်စုံကိုစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိတဲ့ Diversity Visa DV Lottery လို့ခေါ်တဲ့ Visa ကန်ဆယ်မဲ့အစီအစဉ်ကိုရပ်ဆိုင်းပစ်ဖို့စတင်ဆောင်ရွက်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမာဗုဒ္ဓနေ့ကပြုလုပ်တဲ့အစိုးရဝန်ကြီးအဖွဲ့ CEO ဘွဲအစမှာပြောကြားလိုက်ပါလေ
I am today starting the process of terminating the diversity lottery program
ဒီကနေ့ကစပြီးတော့ DV lottery visa ကန်ဆယ်မဲ့စနစ်ဖျက်သိမ်းရေးအစီအစဉ်ကိုစတင်ဆောင်ရွက်နေပါပြီဒီအစီအစဉ်ကိုချက်ချင်းရဆိုင်းနိုင်မဲ့လုပ်ငန်းတွေစတင်မှုလွှတ်တော်ကိုကျွန်တော်တောင်းဆိုသွားမှာပါနာမည်လေးကလှပေမဲ့လည်းတကယ်တော့ကောင်းတဲ့အစီအစဉ်မဟုတ်ပါဘူး။ဒါကြောင့်လဲကျွန်တော်တို့ဒီအစီအစဉ်ကိုစန့်ကျင်နေတာပါ။အဲ့ဒါကြောင့်ဒီအစီအစဉ်အဆုံးသတ်ရေးလွှတ်တော်နဲ့ချက်ချင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အရေးချင်းပေါ်အခြေခံပြီးတော့အမေရိကန်ပြည်ထောင်စုကိုလာကြတဲ့အစီအစဉ်ကိုပဲကျွန်တော်တို့လိုလားပါတယ်
။နယူးယောက်မြို့မှာအင်္ဂါနေ့ကထရက်ကားနဲ့အကြမ်းဖက်တိုက်ခိုက်ခဲ့သူဟာဥဇ်ဘက်ကစ္စတန်နိုင်ငံကနေ DV ကန်ဆာမဲ့ပေါက်ပြီး2010ခုနှစ်မှာအမေရိကန်ကိုရောက်လာသူဖြစ်ကြောင်းသမ္မတထရမ့်ကသိရှိပြီးတဲ့နောက်မှာဒီအစီအစဉ်ကိုဖျက်သိမ်းဖို့ပုတ်ထုံးနဲ့မှာစတင်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမရထွန့်အနေနဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကိုထိရောက်အောင်လှုပ်ဆောင်ခြင်းမပြုဘဲဒီကိစ္စမှာ DV ကန်ဆမ်းမဲ့အစီအစဉ်ကိုအတုံးချပြီးနိုင်ငံရေးအမြထွက်ဖို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့နယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်ချက်ရှူမာကပုတ်ထုံးနဲ့မှာပြုလုပ်တဲ့လွှတ်တော်စည်းဝေးပွဲအတွင်းဝေဖန်ပြောကြားလိုက်ပါတယ
်။ Mr. President, President Trump, where is your leadership? I'd say in closing, I have always believed that immigration is good for America.
တမ်ကံများ။ကျွန်တော်ကောင်းဆောင်မှုဘယ်မှာလဲ။ခြေပြောင်းအခြေချနေထိုင်သူတွေကိုလက်ခံခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းမွန်တဲ့အစီအစဉ်ဖြစ်ပါတယ်။ဒီနေ့အချိန်ကြီးလဲအဲ့ဒီအတိုင်းပဲကျွန်တော်ယုံကြည်ပါတယ်။တမ်ကံထရမ့်ခင်ဗျာ။တိုင်းပြည်တွင်းစိတ်မချမ်းမြေ့စရာအဖြစ်ဆိုးရွားနဲ့ရင်ဆိုင်ရတဲ့အချိန်တွေမှာခင်ဗျားလှုပ်ဆောင်လေးရှိတဲ့အတိုင်းဒီကိစ္စကိုခုတွန်းလုပ်ပြီးအမေရိကန်ပြည်သူတွေအကြသွေးခွဲပြီးနိုင်ငံရေးအရာအမျက်ထုတ်ဖို့ကြိုးစားမဲ့အစားကျွန်တော်အားလုံးကြားမှာသွေးစည်းညီညွတ်မှုရရှိအောင်လှုပ်ဆောင်ပြီးခင်ဗျားကဖျက်တောက်ဖို့အဆိုပြုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရန်မုံငွေတွေကိုမဖျက်တောက်ဖို့အာရုံစိုက်လှုပ်ဆောင်ပေးပါ
2016ခုနှစ်အတွက် DV ကန်ဆမ်းမဲ45664ခုထုတ်ပေးခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဌာနကနောက်ဆုံးထုတ်ပြန်တဲ့စည်းရင်းစရာတွေအရ2015ခုနှစ်မှာမြန်မာနိုင်ငံအတွက် DV Visa 453ခုထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်နယူးယောက်အကြမ်းဖက်သူဟာ DV ကန်ဆာမဲ့ပေါက်ပြီးအမေရိကကိုရောက်လာတာဖြစ်တဲ့အတွက်ဒီအစီအစဉ်ကိုသမ္မတထရမ့်ကဖျက်ပစ်ဖို့အဆိုပြုနေပေမဲ့တကယ်တော့ကန်ဆာမဲ့ပေါက်သူတွေအနေနဲ့ကိုရီးယားသမင်ကအစင့်စင်စစ်ဆေးခံပြီးတော့မှအမေရိကန်ကိုလာခွင့်ရကြတာဖြစ်ကြောင်း2008 DV ကန်ဆာမဲ့ပေါက်ပြီးလက်ရှိမယ်ရီလန်းပြည်နယ်မှာနေထိုင်နေတဲ့မမေငိမ့်ကပြောပါတယ်ဒီအစီအစဉ်ဟာနှစ်ဦးနှစ်ဖက်အကျိုးရှိတဲ့အစီအစဉ်ဖြစ်ကြောင်းလဲမမေငိမ့်ကပြောပါတယ
်ကျွန်မအတွက်ကတော့နှစ်ဖက်စလုံးအကျိုးရှိတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီဖွံ့ဖြိုးတဲ့နိုင်ငံမှာရှိတဲ့လူတွေကဒီကိုဒီချမ်းဖွံ့ဖြိုးပြီးသားနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကိုလာရတဲ့အခါမှာသူတို့ဟိုအမေရိကန်နိုင်ငံရဲ့တတ်မှတ်ထားချက်အရသူတို့ဒီအနည်းဆုံးဘွဲ့ရပညာတတ်တွေဖြစ်ကြတယ်။ဒါကြောင့်မလို့ဘွဲ့ရပညာတတ် တွေကတခြားမြန်မာတဲ့နိုင်ငံတစ်ခုမှာအခြေအနေအရမြန်မာတဲ့နိုင်ငံတစ်ခုမှာအခြေချပြီဆိုရင်သူတို့ကိုယ်တိုင်သူတို့ကိုယ်သူတို့တိုးတက်အောင်လုပ်ဖို့ပညာသင်ဆက်သင်ဖို့ပဲဖြစ်ဖြစ်လုပ်ဖို့အတွက်စ조사မှာဖြစ်တယ်လို့ရယ်သူတို့ကိုလက်ခံလိုက်တဲ့နိုင်ငံလည်းပညာသက်တွေကိုရတဲ့အတွက်ကြောင့်မလို့ဟိုလူစွာအရင်းမြစ်မှာလည်းကောင်းတဲ့အရင်းမြစ်ကိုရတယ်လို့ပြောလို့ရပါတယ်ဒီပြည်အစီအစဉ်အားဒါဖြတ်သိမ်းမှုမတင်တဲ့အစီအစဉ်လို့ထင်တယ်
အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်မှုတိုင်းဟာဒီဗီကန်ဆာမဲ့ပေါက်သူတွေကြောင့်ဖြစ်ပေါ်လာတာမဟုတ်ကြောင်းအော်တိုဘာလ၁ရက်နေ့ညကလတ်စ်ဗေဂတ်စ်မြို့မှာဖြစ်သွားတဲ့တနတ်နဲ့ပြစ်ခတ်တိုက်ခိုက်မှုဆိုရင်လေအမေရိကန်မှာမွေးဖွားတဲ့အမေရိကန်နိုင်ငံသားတူကကျွလွန်ခဲ့ခြင်းဖြစ်ကြောင်းလဲမှတ်မိငင်းကပြောပါတယ်အလားတူပဲ၂၀၀၄ခုနှစ်ဒီဗီကန်ဆာမဲ့ပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မယ်ရီလန်းပြည်နယ်ကကိုဝင်းနိုင်ငံကလည်းဒီအစီအစဉ်သာမရှိခဲ့ရင်သူတို့အနေနဲ့အမေရိကကိုရောက်လာဖို့ဘလို့မှမဖြစ်နိုင်ကြောင်းပြောပါလေ
ဒီကန်ဆာမဲမပေါက်ခဲ့ဘူးဆိုရင်တော့လေဟိုဒီပဲအမေရိကန်နိုင်ငံရောက်ဖို့ဆိုတာတော့ကျွန်တော်တို့တွေကဟိုအိမ်မက်တခုလိုပဲဖြစ်နေတာပေါ့နော်ကျွန်တော်တို့ကလည်းကျွန်တော်တို့စူးစမ်းပြီးလာနိုင်ဖို့ဆိုတော့မလွယ်ဘူးပေါ့အဆင်မပြေဘူးပေါ့ဒီ VC စင်ကတော့ဟိုဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ
်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချနေထိုင်နိုင်တဲ့ဗီဇာအမျိုးအစားတွေထဲမှာအလုတ်အကိုင်းနဲ့လာရောက်တာအမေရိကန်နိုင်ငံသားနဲ့လက်ထပ်ထိမ်းများတာမိသားစုဝင်တွေကိုခေါ်ယူတာဒုက္ခသည်တွေကိုလာရောက်အခြေချနေထိုင်ခွင့်ပေးတာနဲ့အခုဒီဒီဗီကန်ဆမ်းမဲပေါက်ပြီးရောက်လာကြသူတွေပါဝင်ပါတယ်ခင်ဗ
ျကိုစောင်းဝင်းလိုင်းပြပြသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ကျူးလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မဲ့ဥပဒေမကြခင်ပြဋ္ဌာန်းနိုင်ရေးဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရက်ပူးပေါင်းဆောင်ရွက်နေကြောင်းအောက်လွတ်တော်နိုင်ငံခြားရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌဒီမိုကရက်အောက်လွတ်တော်အမတ်အီလီယော့အန်ဂယ်က VOE ကိုပြောပါရယ်မနစ်ဗုဒ္ဓဘူးနေ့ကအမေရိကန်အောက်လွတ်တော်မှာပြုလုပ်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ပြသပွဲကိုတက်ရောက်လာခဲ့မစ္စတာအန်ဂယ်ကိုတိုင်တက်ရောက်ခဲ့ပါရယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားတွေရဲ့ဘေးဒုက္ခကြီးကြာရောက်နေပြီးဒါကိုကူညီဖြေရှင်းဖို့အမေရိကန်လွှတ်တော်မှာမကြခင်ဥပဒေကြမ်းတင်သွင်းဖို့ရှိနေကြောင်းဝါရင့်ဒီမိုကရက်အောက်လွတ်တော်အမတ်အီလီယော့အန်ဂယ်က VOE ကိုအခုလိုပြောပါရယ
် We have made a lot of people aware of the horror that's going on
ဒီမနက်ကမှဖြစ်ပျက်နေတာနဲ့ပတ်သက်လို့လူအများသိရှိလာအောင်ကျွန်တော်တို့ကလှုပ်ဆောင်နိုင်ခဲ့ပါတယ်ဒီအကြောင်းမသိကြတဲ့လူတွေအများကြီးရှိနေပါတယ်ဒါပြင်ကျွန်တော်တို့ကဥပဒေကြမ်းတရားတင်သွင်းပြီးဒီအကြောင်းကိုမိမောင်းထိုးပြခြင်းအပြင်အကြမ်းဖက်မှုကျွလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်စေဖို့ဖြစ်ပါတယ်ကျွန်တော်တို့ကဒီမိုကရက်တီနဲ့ရီပဘလစ်ကန်ပါတီနေရာစလုံးအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒါဟာနိုင်ငံရေးအရာကြေကွဲဝယ်ရာဖြစ်ရကြီးမဟုတ်ပါဘူးလူသားတွေရဲ့ဘေးဒုက္ခကြီးပါ
ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အင်အားအလွန်ကျွန်းသုံးပြီးနေမြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အခြေအနေနဲ့ပတ်သက်လို့လည်း Mr. Angle ကအခုလိုပြောပါတယ
် And just like we had ethnic cleansing in Kosovo in 1999 and all these other things happening of course the Holocaust in the 1940s
1999ခုနှစ်ကကိုဆိုဗိုမှာ ethnic cleansing လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တယ်။1940ခုနှစ်တည်တုန်းကဂျူးတွေကိုနာဇီတွေကအစိတ်တန်းငွေတိုက်သွင်းပြီးတပ်ဖြတ်ခဲ့တာရှိခဲ့ပါတယ်။ဒီလိုဖြစ်ရတဲ့နဲ့ပတ်သက်လို့ကျွန်တော်တို့နှုတ်ဆက်နေလို့မသိပါဘူး။နိုင်ငံသားရေးဌာနမှာဒီကိစ္စကိုထိထိရောက်ရောက်ဆောင်ရွက်သင့်ပေမဲ့နိုင်ငံသားရေးဌာနရဲ့အရေးကြီးတဲ့ယာတုတွေကိုခန့်အပ်ရမှာတမရကနေကွေးနေပါတယ်။ဒါကြောင့်နိုင်ငံသားရေးဌာနကိုမြန်မြန်ထက်ထက်ဆောင်ရွက်စီခြင်းပါတယ်။ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ရက်ဆက်တဲ့လုပ်ရက်တွေရပ်တန့်အောင်လွတ်တော်နဲ့အတူနိုင်ငံသားရေးဌာနကလှုပ်ရှားဆောင်ရွက်သင့်ပါတယ်
။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးကြာရောက်နေခြင်းအမေရိကန်ပြည်ထောင်စုတဝန်းလှည့်လည်ပြသနေတဲ့စစ်တွေမှတ်တမ်းရုပ်ရှင်ဟာရခိုင်ပြည်နယ်မှာဘာတွေဖြစ်နေသလဲဆိုတာနိုင်ငံတကာနားလည်သိရှိအောင်ရိုက်ကူးတင်ပြထားတဲ့မှတ်တမ်းရုပ်ရှင်အဖြစ်သူ့အနေနဲ့အသိမှတ်ပြုကြောင်းအောက်လွတ်တော်အမတ်အန်ဂယ်ကရုပ်ရှင်ပြသပွဲအဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်။ဒီမှတ်တမ်းရုပ်ရှင်ရိုက်ကူးရတဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့လည်းရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းက VOE ကိုအခုလိုပြောပါတယ
်။ဒီ data မှာလူငယ်လူရွယ်တွေဟာပညာရေးမရလို့ရှိရင်တော့အရှေ့လျှောက်ပြီးတော့ကပို့ပြီးတော့မှဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်။လူတွေဟာမျောလင်းချက်တွေကျင်းလာလို့ရှိရင်အလားလှုပ်ရှင်တာတွေလှုပ်တော့မယ်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးကိုရည်မှန်းချက်တစ်ခုအနေနဲ့ဆောင်ရွက်လာနိုင်မှုတည်းအစိုးရကိုလည်းဖြစ်အသိပေးခြင်းနဲ့နောက်တစ်ခုကတော့နိုင်ငံတကာတွေကိုလည်းတွန်းအားပေးတဲ့အခါမှာဒီကိစ္စကိုဦးစားပေးဖို့နောက်တစ်ခုကကြတော့လူငယ်လူရွယ်တွေဟာ သူတို့လက်ကနေဘာမှမလုပ်ခဲ့တဲ့အဖြစ်တွေကြောင့်အကျိုးဆက်အနေနဲ့အခုလိုမျိုးခံစားလာရတာကိုကျွန်တော်တို့ကနေပြီးတော့မှဒါလည်းတိတ်တိတ်ပဲမရှိဘူးဒါကြောင့်မလို့သူတို့တွေဘက်ကနယ်လှည့်ဆက်သွင်းစဉ်းစားပါအဓိကတော့ကျွန်တော်ပညာရေးဆိုင်ရာအသီးအဝတ်တွေနဲ့အနာဂတ်မှာပို့ပြီးတော့မှတဟန်စာတာဖြစ်တဲ့အခြေအနေကိုပြန်သွားနိုင်မှုတွေကျွန်တော်တို့ရည်ရွယ်တယ်လေ
2012ခုနှစ်ကရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးပေါ်အခြေခံတဲ့အကြမ်းဖက်မှုကြောင့်ဒုက္ခသည်စခန်းတွေကိုအတင်းအဓမ္မရွှေ့ပြောင်းခံရတဲ့လူငယ်တွေရဲ့ပညာရေးထိခိုက်နစ်နာဆုံးရှုံးမှုကိုရိုက်ကူးတင်ပြထားတာဖြစ်ပြီးမြန်မာအမည်ကုစားရလို့ပေးထားကြောင်းဦးမျိုးဝင်းကပြောပါတယ်မင်းကအမေရိကန်အောက်လွတ်တော်မှာပြုလုပ်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ပြသပွဲနဲ့ရိုဟင်ဂျာအကြက်တဲပေါ်သဘောထားအမြင်များဆွေးနွေးပွဲမှာဦးမျိုးဝင်းနဲ့အတူမြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်အာရကန်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်အဖွဲ့ကမတ်ဝီဝီနုဟိုလိုကော့စ်တ်အထိမ်းအမှတ်ပြတိုက်ကအန်ဒရီယာဂျီတယ်မန်တို့ဦးဆောင်ဆွေးနွေးခဲ့ကြပြီးကမ္ဘာလုံးဆိုင်ရာအမေရိကန်ဂျူးအသင်းနဲ့ NED ကမ္ဘာတဝန်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုထောက်ခံပေးနေတဲ့အဖွဲ့ကြီးတို့ပူးတွဲဦးစီးကျင်းပခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရဘက်ကလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနေတဲ့နောက်ဆုံးအခြေအနေပတ်သက်လို့ရခိုင်ပြည်နယ်ဥပဒေချုပ်ဦးကျော်လှထုံးကိုမဆုမွန်ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
ပိုက်ဆံအနေနဲ့လှူမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာဘာမှမြန်မာစီးပွားရေးကစစ်တေမှာကောင်းဖွင့်တာပါလေအခုချင်းစီတွေပေါ့လေဟိုငါးသိတားသိဆန်လို့ဆိုင်တွေပါငါးသတိပြပေါ့နော်အဲ့ဒါတွေလည်းရပါတယ်ရတဲ့ဥစ္စာကိုကျွန်တော်တို့ကဒီမှာကယ်ဆယ်ရေးဂိုဒေါင်ရှိပါတယ်နော်အဲ့ဒီဂိုဒေါင်မှာပြင်ပြီးတော့ကျွန်တော်တို့စီရင်ပေးတာပါတယ်ဒီမှာစခန်းတွေဒီမှာစခန်းအရင်ခုကတော့စခန်းတွေနည်းနည်းပဲကျန်တော့ဟင်ဒီနဲ့မြန်မာပြည်လောက်ပဲကျန်တော့တယ်စီရတွေကိုကျွန်တော်တို့ဒီမှာအဲ့ဒီစခန်းမှာတာဝန်ပေါ်ထားတဲ့အကြီးကြီးတွေပြီးနေဆက်တာဝန်ပေးပြီးတော့အဲ့ဒီမှာနေပြီးတော့ကုန်ကြမ်းမဲ့ဈေးတွေသူတို့တောင်းခံလာလို့ရှိရင်ကျွန်တော်တို့အဲ့ဒီပေးပါတယ်ဘောင်းဘောင်းတော့ဘူးကြီးတော့စသဖြင့်ကျန်တဲ့လူတွေကိုလည်းကျွန်တော်တို့ကသင်ပေါ်ခါကျွန်တော်တို့ပြေးလိုက်တယ်နောက်ပြီးတော့ပြန်စိတ်ပြေးလဲပြေးပါတယ်စီရင်စရာအားလုံးကျွန်တော်တို့မှအတိအကျရှိပါတယ်အားလုံ
းဆရာအဲ့တော့အခုလောလောဆယ်ကဘယ်နေရာတွေကိုအဓိကဆရာတို့တွေဒီအလှူပစ္စည်းတွေနဲ့ပတ်သက်ပြီးဖြန့်ဖြူးပေးနေတာတွေရှိပါလဲရှင
်ဘယ်နေရာတွေဆိုတော့ကျတော့စကမ်းဖွင့်တဲ့ဥမာကဟိုမြောက်ဥမာရှိရတယ်ဒီဟာတွေမရှိတောက်တော်မှာရှိရတယ်ပုံနေချင်းတို့ဘာလို့ညာအဲ့ဒီမှာမရှိရတဲ့ဟာတွေလည်းလောက်တော့စစ်တွေမျိုးပေါ်မှာ30နဲ့စကမ်း3တခုရှိခဲ့တယ်အဲ့ဒီဟာတွေကအခုကတော့မနေ့ကနေ့ရက်နေ့ကိုအထိနောက်ဆုံးသာပြီးတော့ဟိုကျွန်တော်တို့ဖြန့်ပါတယ်ပတ်စံဆိုပတ်စံပြည်စုဆိုပြည်စုအဲ့လိုဖြန့်ဖြူးပေးပါတယ
်ဆရာတို့အခုလောလောဆယ်ပါပေါ့နော်ဆရာအဲ့ဒီမှာရှိနေတဲ့ဒီဒေသခံတိုင်းရင်းသားတွေအတွက်ကောဒီဌာနေတိုင်းရင်းသားတွေအတွက်ကောဘာများအခက်ခဲရှိပါလဲဘယ်လိုအကူအညီမျိုးတွေပေးမယ်ဆိုရင်သူတို့အတွက်အဓိကပေါ့နော်အထောက်အကူဖြစ်မယ်လို့ဆရာအနေနဲ့အကြံပြုချင်တာရောရှိပါလဲ
သူတို့အတွက်တော့အခုဒီမှာရောက်လာခဲ့တဲ့အချိန်မှာတော့ကျွန်တော်တို့အကုန်လုံးလိုအပ်တာတွေလို့လိုလိုသေးမရှိကျွန်တော်တို့စာဘူးတာဘူးကျန်းမာရေးပညာရေးကပဲစာအလုံးစာပြီးပြန်ရကြဘူးဒီမှာကျန်းနေတာကဟိန္ဒူသူနဲ့မရမာကြီးဆိုတော့မရမကျန်းရောက်ကြရတယ်မနေ့ကနေ့တကလည်းပြန်ရတယ်နေ့နေ့ဒီမှာ1000ပေါင်းကျွန်တော်ပဲရှိဦးမယ်လူတို့အတွက်ကျွန်တော်တို့ကစာလို့ဟိုစီရစတနည်းဈေးဘူးအတွက်အဲ့ဒီစကမ်းတွေမှာရှိတယ်အဲ့ဒါတွေပေးပါတယ်ဟောဒီဟိုမှာရောက်သွားတဲ့အခါလဲနောက်ပြီးတော့သူတို့တွေရဲ့ဟိုမှာပြန်ပြီးတော့နေရာချတာဘူးဟာဒီပြန်လေထူထောင်ရေးကိစ္စတွေအဲ့ဒါတွေလည်းရှိကြပါသေးတယ်နော
်ဟုတ်ကဲ့အဲ့တော့ရေရှည်အတွက်ကောဆရာသူတို့ကိုဘယ်လိုများစီစဉ်ပေးနေတာတွေရှိပါလဲ
ရေရှည်အတွက်ပါလေသူတို့အတီတကျဖြစ်အောင်အစီအစဉ်လုပ်ကစားတော့နိုင်အောင်အဲ့ဒီနေရာမှာအလုံးလုံးကြီးကြီးနဲ့နေနိုင်အောင်ဒီကျွန်တော်တို့မှာလုပ်ပြီးဖို့အတွက်အစီအစဉ်အလုံးရှိပြီးသားပါဒါပေမဲ့ဒီမှာကလောလောဆယ်ကတချို့မပြန်ရဘူးပေါ့လေကျောင်းလာမိနေရတဲ့အဲ့ဒီဟင်ဒီတွေကရှိရတယ်ဗျ။ဒီမှာကျွန်တော်တို့ကဦးလာစင်မောင်တော်မှာယာယီစခန်းလုပ်ပြီးပြီးတော့အဲ့ဒီကိုပဲပြန်ရပါ။ဒီကလိုအပ်တဲ့စာဖတ်ပါဖို့ဆိုင်လို့ရှိတော့ရိတ်ခါကိုကျွန်တော်တို့ဒီကနေပြီးတော့ဟိုပို့ပေးပါမယ်။အဲ့လိုရှိစီစဉ်ထားပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့တခုလောလောဆယ်မှာတော့ပြည်နယ်အစိုးရကဒီကော်မတီဆရာတို့ဥက္ကဋ္ဌကိုယ်တိုင်ဦးဆောင်ပြီးတော့မှဒီသူတို့အတွက်အလှူငွေတွေရောပစ္စည်းတွေရောစနစ်တကျနဲ့ပြန်လည်နေရာချထားရေးတွေအတွက်ကိုအလုံးစီစဉ်ပေးနေတဲ့အနေအထားရှိရပါဘောနော်ဆရာဟုတ
်။စခန်းမှာလူလူသိမရှိရကျွန်တော်တို့လို့ရပညာရေးအထူးသဖြင့်ကလေးတွေပါကြတယ်စာသင်ဖို့ညစာမွေးဖြေဖို့ကိစ္စတွေအဲ့ဒါတွေတော့ပညာရေးဌာနနဲ့ပြီးပြီးတော့အံတောင်ယူပြီးတော့လုပ်ပေးပါတယ်မကြမ်းရင်းမှာရေးကိစ္စပြကြတဲ့ဒီမှာကလေးမွေးတဲ့လူတွေရှိတယ်ဆေးရုံတရတဲ့လူတွေရှိတယ်စသဖြင့်အဲ့ဒီလိုကိုကလေးမွေးတဲ့လူကဘလောက်ဆေးရုံတရတွေကလူကဘလောက်စသဖြင့်အဲ့ဒါတွေအကုန်လုံးကျွန်တော်တို့ကမူချပြီးတော့အကုန်လုံးပေးဖွင့်ပေးပါတယ်ပြန်တဲ့လူနဲ့ပြန်တဲ့တင်ပေါ်ကဒီကြောင်းဌာနကိုကျွန်တော်တို့ကရှင်းလိုက်တယ်နော်နောက်တစ်ခုကဈေးပေးလိုက်တယ်ဈေးမှာ1,000, 2,000, 3,000, 4,000ဆိုအဲ့လိုပေးလိုက်တယ်ဒီလိုလည်းလူမွေးဆိုလို့ရှိရင်အဲ့ဒီမှာကောင်းစင်ကအဲ့ဒီမှာဘာမှသူတို့ရှိပါတယ်ဘာကြ ော့ကျွန်တော်ပြောပါမယ်ဟိုအကျန်းဖဲတင်းချောင်လာတဲ့ဒီများရဲ့အကျန်းသားများအတွက်နေရာဆွမ်းခွာဒါလည်းအကျန်းသားများအတွက်လူကြီးကြီးချန်ပီယံလက်ခံရေးရမငွေဆိုပြီးတော့အဲ့ဒီမှာဒီလူတဲ့အဖွဲ့အစည်းရဲ့လူဆိုရင်လူပုဂ္ဂိုလ်ပုဂ္ဂလိကနော်အဖွဲ့အစည်းစသည်ဖြင့်အဲ့လိုနာမည်ကိုတော့ထည့်ပြလိုက်ပါအဲဒီတရင်သားတွေရဲ့အတွက်လူလက်ခံတယ်ကျွန်တော်ကော်မတီဥက္ကဋ္ဌပါကျွန်တော်တို့ရဲ့ဖျံပြီးတော့စည်ရင်းစရာအားလုံးကျွန်တော်တို့မှအတူကြရှိပါတယ်အားလုံ
းဒါကတော့ရခိုင်ပြည်နယ်ဥပဒေချုပ်ဦးကျော်လာထွန်းကိုမဆုမွန်ကဆက်သွယ်မေးမြန်းခဲ့တာပါ။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ယူဝက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
မြန်မာပြည်ညီလာခံပေါ့20ပြည်စုတင်လုံးမှာပါနေတဲ့အခွင့်အရေးကြီးပဲရရှိနေတဲ့အချက်ဖြစ်တယ်။ဒါကတော
့လက်နက်ဒါကတော့ငင်းကြဲရေးနဲ့ပတ်သက်လို့ဆွေးနွေးထားတာတွေကိုဥကျော်စံတာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်နေတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်နေမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာဘော်မပြတ်မက်ခွာညူကကောက်နှုတ်တင်ပြထားပါတယ်ရှင်။
ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ပုံမှုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အဂရီလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကတိုက်တွန်းလိုက်ခြင်းဆိုတဲ့အကြောင်းစင်နဲ့ Approach Jahan Chaiti ရဲ့ရေးသားချက်ကိုဒက္ကာ Tribune မှာဖတ်ရပါတယ်။ရိုဟင်ဂျာပြဿနာပြည်လည်ရေးနဲ့ဒုက္ခသည်တွေဘေးမတိရမခဌာနေပြန်နိုင်ရေးအတွက်မြန်မာနိုင်ငံကိုတန်တမာရေးအရာဖိအားပို့ပေးဖို့ TIB ခေါ် Transparency International Bangladesh အဂရီလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကတိုက်တွန်းလိုက်တာပါ။ထောက်ခံတင်ပြချက်တွေအနေနဲ့မတန်ဆွမ်းသူတွေမိဘမဲ့ကလေးတွေအတွက်လိုအပ်ချက်တွေကိုပြည့်ပြည့်စုံစုံပံ့ပိုးပေးဖို့တဘာဝပတ်ဝန်းကျင်မပြုံးတိအောင်ထိန်းသိမ်းဖို့နေဆက်ဒေသတွေမှာရောဒုက္ခသည်စခန်းတွင်းတွေမှာပါလုံခြုံမှုနဲ့မူရစ်ဆေးဝါးမှောက်ခိုမှုကိုအချိန်မြင့်ထိန်းသိမ်းဟန့်တားနိုင်ဖို့စတာတွေပါဝင်ပါတယ်။ဒါ့အပြင်အကူအညီအထောက်ပံ့တွေဖြန့်ဖြူးရမှာခြားစားပျက်စီးမှုမတမာမှုမရှိအောင်ဆောင်ရွက်ဖို့လင့်လင့်မြန်မြန်စီမံခန့်ခွဲပြီးရိုဟင်ဂျာမှတ်ပုံတင်ရေးကိုထိထိရောက်ရောက်လှုံ့ဆော်ဖို့လည်းတိုက်တွန်းထားပါတယ်။ဒီဒုက္ခသည်ပြဿနာကိုကင်တွယ်ရမှာပွင့်လင်းမြင်သာမှုရှိစေဖို့အချင်းနှင်းအလုံးအသေးစိတ်ရေးသားဖော်ပြမယ့် website တစ်ခုကိုလည်းဖန်တီးရမယ်လို့ TIB အမှုဆောင်ဒါရိုက်တာဒေါက်တာ FD Karuzoman ကဆိုပါတယ်။သူ့အခေါ်ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအစောတလင်ဖြစ်မြောက်အောင်မြန်မာနဲ့တန်တမန်ရေးစီးပွားရေးအရာထိထွေ့ဆက်ဆံမှုရှိနေတဲ့အိန္ဒိယတရုတ်တို့ကလည်းမြန်မာနိုင်ငံအပေါ်တန်တမန်ရေးအရာပိုးပြီးဖိအားပေးကြဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ရှင်။ဒရုန်းနဲ့ဂျူရူဓာတ်ပုံတွေကနေဆက်အခြေအနေကိုဖော်ပြခြင်းဆိုတဲ့ခေါင်းစဉ်နဲ့လီမန်ညွန်ရေးသားထားတဲ့ရိုက်တာသတင်းဆောင်ပါတစ်ပုဒ်ကိုဖော်ပြပေးပါဦးမယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာဟာကာလရှည်ကြာနေရာရွှေ့ပြောင်းရမှုအတိဒုက္ခရောက်ရမှုတို့နဲ့ပတ်သက်တဲ့ပြဿနာတစ်ရပ်ဖြစ်ပေမဲ့ဤပညာဆိုင်ရာဆက်ပစ္စည်းကိရိယာအသစ်တွေကြောင့်ဒီပြဿနာတွေကိုကင်တွယ်တဲ့နေရာမှာလူခွင့်ရေးအဖွဲ့တွေအလူရှင်တွေအတွက်အခုအခါပိုးပြီးအထောက်အပံ့ဖြစ်လာစေနိုင်ပါတယ်။စွမ်းရည်ထက်မြက်တဲ့ drone နဲ့ဂျိုရုဓာတ်ပုံတွေကမြန်မာနိုင်ငံဘက်ကထွက်ပြေးခဲ့ရတဲ့ဒုက္ခသည်၈သိန်းကျော်တို့ရဲ့အပူရတင်းလိုအပ်နေတဲ့အရာတွေကိုမျက်ဝါးထင်ထင်တွေ့မြင်လာရသလိုလူခွင့်ရေးချိုးဖောက်မှုတွေပေါ်ထွက်လာတဲ့အတွက်လည်းဒါဟာတရားစီရင်ရေးအတွက်စော်ဩတဲ့နေရာမှာအထောက်ပံ့အဖြစ်သုံးသွားနိုင်မှာဖြစ်ပါတယ်။ဒုက္ခသည်ပေါင်းများစွာနေဆက်ကိုဖျက်ကျော်လာပုံတရှိစေဒုက္ခသည်စခန်းတွေလှင့်လင့်မြန်မြန်ကြဲပြန့်ကြီးထွားလာပုံစတာတွေအလုံးကိုရုပ်ပုံတစ်ခုထဲနဲ့ဖမ်းယူဖော်ပြနိုင်တယ်လို့ UNHCR ပြောခွင့်ရ အန်ဒရီမဟာဂျစ်ကဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာစစ်သွေးကြွတွေလုံခြုံရေးစခန်းတွေပေါ်တိုက်ခိုက်မှုကိုဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံစစ်တပ်ကတံပြန်တိုက်ခိုက်ခဲ့ခြင်းကစပြီးရိုဟင်ဂျာ6သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဒရုန်းမြင်တွေကရိုက်ကူးခဲ့တဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုအသုံးပြုပြီးအများပြည်သူနဲ့အလှရှင်တွေကိုစော်ဩနိုင်ဖို့ UNHCR ကလှုံ့ဆော်နေတာဖြစ်ပါတယ်။ဒါအပြင်ဒုက္ခသည်တွေစီကိုအကူအညီတွေရောက်ရှိရေးအတွက်ဒုက္ခသည်မိသားစုတွေကိုရေတွက်ပြီးတော့ဘသူဘဝဖြစ်တယ်ဆိုတာကိုလည်းခွဲခြားပြနိုင်တယ်လို့မဟာဂျစ်ကရိုက်တာသတင်းဌာနကိုအီးမေးလ်နဲ့ပြောခဲ့ပါတယ်။ဒီပုံတွေကိုအသုံးပြုနိုင်တဲ့အတွက်အလှရှင်တွေစီကစေဝါတောက်ရေးအစားအစာစတာတွေပုံမရရှိစေလာနိုင်တယ်လို့Disasters Emergency Committee DEC ကဆိုပါတယ်။ဒါအပြင်ဗီဒီယိုနဲ့ဓာတ်ပုံတွေကိုပြစ်မှုကျူးလွန်သူတွေပေါ်ဥပဒေကြောင့်အရာအေးအေးယူတဲ့နေရာမှာသက်သေအဖြစ်အသုံးပြုနိုင်ပါတယ်။1995ခုနှစ်ကစပီနီစာမှာအုပ်စုလိုက်တပ်ဖြတ်မှုကိုသက်သေပြဖို့နိုင်ငံတကာရာဇဝတ်မှုခုံရုံးကအသုံးပြုခဲ့ဘူးပါတယ်။ HRW လူခွင့်ရေးဖွဲ့ကတော့မြန်မာနိုင်ငံဗက်ချမ်းမှာရွာပေါင်း300နီးပါးမိလောင်ကျွမ်းနေတဲ့ပုံတွေကိုဒုက္ခသည်တွေရဲ့မိုဘိုင်းတယ်လီဖုန်းတွေနဲ့ရိုက်ကူးထားတဲ့မှတ်တမ်းတွေ OHCHR ခေါ်လူခွင့်ရေးကော်မရှင်ရုံးမှထွက်ဆိုချက်တွေကိုတော့ဖြန့်ဝေထားပြီးဖြစ်ပါတယ်ရှင်
။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။
ဒီကိမနဲ့တင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနာကို of of preposition ဝိပယ်နဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပေရပြီးWATER water ကတော့တို့ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတို့ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတူဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခင်နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့သမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနီရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါဒုတိယပင်လုံတတိယအစည်းအဝေးကိုသက်မှတ်ချိန်အတိုင်းကျင်းပနိုင်ပါမလားငိမ့်ငယ်ရေးခီးရဲ့အခွေအောက်အမတ်အဆောက်တွေကြောင်းဒီငိမ့်ငယ်ရေးဖြစ်စဉ်ကိုတောက်လျှောက်စောင့်ကြည့်တင်ပြလာတဲ့ VOA သတင်းတောက်ကိုမိုးစော်နဲ့ဥကျော်စန္ဒာသုံးသက်ဆွေးနွေးထားပါတယ်ရှင
်ဒီကတော့ SCEA မှာအချက်အလက်တွေချစ်တီကိုများများကိုဒီအစည်းအဝေးတွေမှာအကောင့်ထဲပေါ်ကိုစူးစမ်းကြတယ်ပေါ့ဒါဆိုပြည်သူပင်လုံးဒုတိယအစည်းအဝေးမှာချက်38ချက်သဘောတူညီချက်ရရှိခဲ့တယ်ဆိုပြီးတော့ထုတ်ပြန်ပါတယ်ဗျ။အဲဆိုအဲ့ဒီအချက်တွေကိုလည်းဒီတစ်ခေါက်စည်းအဝေးမှာအဆုံးစုတော့တင်ပြီးတော့မှအဲ့ဒီစာရဲ့အကြည့်ပြုဖို့ဆောင်ရွက်နေရှိပါတယ်
။အဲ့လိုသဘောတူညီချက်တွေရရှိခဲ့တဲ့တိုက်ပွဲဖြစ်နေတဲ့ဆွေးသတင်းတွေကလည်းမကြခဏပေါ်လာတော့လူရမေးခွန်းထုတ်ကြတယ်ဒီညီညာရင်းညီလာခံဆိုတာတကယ်ပဲစစ်တူနေရလားလို့ဆိုတော့ကိုမိုးကျော်ကဒီကိစ္စကိုအစားဆုံးလိုက်နေတဲ့သတင်းတောက်တွေနဲ့ဘာပြန်ပြောချင်လဲခဏဒီကိစ္စကို
အဲဒီစစ်တီယာစုတင်တော့ဒုတိယအစည်းအဝေးမှာဒီ38ချက်ဘုသဘောတူညီချက်ရရှိတယ်ဆိုတော့က
ီအခုမင်းကြီးရဲ့ညီလာခံပေါ့နှစ်ဆက်ပြရာစုတင်လုံးမှာပါနေတဲ့အဖွဲ့အစည်းတွေကြီးပဲရရှိနေတဲ့အချက်ဖြစ်တယ်။ဒါကတော့လက်နက်တိုင်အဖွဲ့တွေရဆိုလို့ရှိရင်ရှစ်ဖွဲ့ပဲပါဝင်တာဖြစ်တယ်။ဒါကျန်တဲ့ရဲဘော်ကျော်ကအဲ့ဒီမှာပါဝင်လာတာမရှိသေးဘူးဆိုတော့တရားတတိလုံးတိုင်းတန်နဲ့ဆောင်းတာဒီအောင်ပြတကူလုံးနဲ့တွန်းချုံလာဆိုတာမျိုးတုံ့တန်နေရှိပါရဲ့ဗျာ
။ဟုတ်ကဲ့ဆိုတော့ကျန်တဲ့အဖွဲ့တွေပါဝင်လာနိုင်ရေးကိုအခုဆွေးနွေးရတာဘယ်လိုဆောင်ရွက်နိုင်တယ်လဲပါဝင်လာနိုင်မဲ့အလားအလာကဘယ်လောက်ရှိနေထင်ပါလဲ
အဲလောလောဆယ်မှာဆိုရင်တော့ဒီဆွေးနွေးပွဲမှာဒီ NC လို့ခေါ်တဲ့တနင်္ဂနွေပြခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပေးတဲ့အဖွဲ့တွေအနေနဲ့ဆိုလို့ရှိရင်အားလုံးကကျွန်တော်တို့14ပွဲလောက်ရှိနေတာပေါ့တရုတ်မြန်မာနယ်စပ်ဒေသကဒီဝါတို့ကချင်ကိုဥဆောင်ထားတဲ့အဖွဲ့9ဖွဲ့ရှိတယ်အဲ့ဒီဖွဲ့ခွန်အဖွဲ့နဲ့ဆိုလို့ရှိရင်ကတော့အခုထိဘယ်လိုပြောမလဲဒီ NC မှာပေါင်ရင်းနဲ့ပတ်သက်ပြီးတော့မှတိတိကျကျဆွေးနွေးနိုင်တဲ့အနေအထားကြီးမတွေ့ရသေးပါဘူးဗျ။အဲ့အဲ့ဒီအဖွဲ့ခွန်အဖွဲ့က SPNCC ဆိုတော့ပါသူတို့ကဖွဲ့စည်းထားတယ်ဖွဲ့စည်းထားသူတို့ကဒီဖွဲ့စည်းရေးအားလုံးခွန်အဖွဲ့လုံးနဲ့တိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့ဟာကိုတောင်းဆိုလာတယ်အစိုးရဘက်ကလည်းဒီမြန်မာ့ကွန်ပျူတာကလည်းအဲ့ဒီဟာပေါ်မှာဆွေးနွေးဖို့အတွက်လက်ခံထားတဲ့အနေအထားမျိုးမရှိသေးဘူးခင်ဗျ။တော့ခုနကပြောလို့ရတဲ့ဂျင်းရဲ့တွေ့နေဆိုတာမျိုးမရှိသေးဘူးဆိုတော့အဲ့ဒီဟာလည်းတစ္ဆုံမှုတစ်ခုအနေအထားမျိုးတွေ့နေရပါတယ်ဗျာ။ဒီစားထဲမှာပဲကျွန်တော်ဒီ UNFC လို့ခေါ်တဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဖွဲ့လေးဘက်နဲ့လည်းအစိုးရနဲ့ဆွေးနွေးခဲ့ကြတယ်။ UNFC ကကတင်ပြထားတဲ့အချက်၉ချက်ကိုအဓိကဆွေးနွေးတယ်။ဒီကလည်းအများဆုံး၄၅လလောက်ကြာမြင့်လာပြီဖြစ်တယ်။ခုချိန်ကြီးလည်းဒီဟာတွေကသဘောတူညီချက်တော့မရသေးဘူးသူအဓိကကတော့နေမြေပိုင်းခြားတပ်မိုက်ရေးဆိုဒီတက်တူလိုက်နာမယ်ဒီကတွေပေါ့အဲ့ဒီချို့ချက်ပြီးကျန်နေသေးတယ်အဲ့ဒီချက်ပြီးမရဘူးဆိုရင်တော့ဒီ NC မှာပါဝင်လာဖို့ဆိုရလဲအန္တရာယ်တစ်ခုရှိနေတဲ့အနေအထားမျိုးမှာတွေ့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဒီညီလာခံမှာမပါနိုင်သေးတာက SPNC လို့ခေါ်တဲ့တရုတ်နယ်စပ်ကအဖွဲ့တွေရဲ့ဒီဝါရုကချင်တို့ခေါင်းဆောင်တဲ့အဖွဲ့တွေနောက်တစ်ခါထိုင်းနယ်စပ်က UNFC ဆိုတဲ့အဖွဲ့တွေဆိုတော့အုပ်စုနှစ်စုပေါ့ဗျာဒီနေရာချင်းကျန်နေသေးတဲ့ဆွဲသဘောပေါ့
ဟုတ်ပါတယ်ခင်ဗျာဒီချို့သုံးသက်ချက်တွေမှာဆိုရင်ဒီအင်အားစုတွေကမြန်မာပြည်မှာရှိတဲ့ဒီလက်နက်ကိုင်အင်အားစုတွေရဲ့ဒီ၃ပုံ၂ပုံ၅ပုံလဲ၄ပုံ၃ပုံအဓိကလက်နက်ကိုင်အင်အားအများစုတွေကအဲ့ဒီအဖွဲ့အစည်းတွေမှာရှိနေတယ်ပေါ့
တရုတ်နယ်စပ်ကရှိတဲ့ဝါရုကချင်တို့ဖွဲ့စည်းထားတဲ့အဖွဲ့သူကတပေါင်းတည်းသာတွေ့ကျင်တဲ့အစိုးရကိုယ်စားလှယ်နဲ့ဆိုတဲ့အဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့နောက်ွယ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဘယ်လောက်ရှိနေပါသလဲ။ဘာကြောင့်လဲဆိုတော့သူတို့စီကကိုယ်စားလှယ်ကိုဒုတိယညီလာခံကတပေါင်းတည်းခဏလာတက်သွားတယ်လို့သတင်းကြားလိုက်ရပါတယ်။ဆိုတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြောင့်များနှောင့်နှေးနေသလားတရုတ်ကတွန်းပင်းရင်ရွေးနိုင်သလားဆိုတဲ့ကိုမျိုးသာသုံးသပ်ပေးပါဦး
။ဟုတ်ကဲ့အဓိကကတော့တရုတ်ဘက်ကတဲ့တဲ့တုန်းကဆောင်ရွက်လာတယ်ဆိုရင်တော့သူတို့တွေနဲ့ပါဝင်လာနိုင်တဲ့အနေအထားတစ်စိတ်တစ်ပိုင်းတော့ရှိမယ်လို့မြင်ကြရှိပါတယ်တိုးတက်နိုင်ပါတယ်ခင်ဗ
ျတရုတ်စူရဲအာဘော်သတင်းစာ Global Times တို့ဘာလို့ကျွန်တော်တို့အများအမ်းဖတ်နေတွေ့နေရပါတော့သူကမြန်မာနိုင်ငံညီငယ်ကိုသိလူလာရဲဆိုတဲ့တစ်ချိန်တည်းမှာပြောနေတာပဲဆိုတော့အပြောတစ်မျိုးအလုပ်တစ်မျိုးများဖြစ်နေသလားတရုတ်ရဲ့မူဝါဒ
ဟုတ်ကဲ့ဒီတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကမြန်မာပြည်မှာအများကြီးရှိနေတယ်ပေါ့ဒီနေ့နဲ့တော့တောင်ွေပိုင်လိုင်းဆိုရင်တရုတ်နိုင်ငံရဲ့ဒီစွမ်းအင်ဒီမြေရဲ့ဒီကျိုးကျော်တစ်ခုလိုလည်းပြောလို့ရနိုင်တယ်ဆိုတော့တုံ့ပြန်တာရှိနေတယ်။ရှိနေတော့ဒီပိုက်လိုက်လို့သူဒီကိစ္စအားလုံးကကျုပ်မြန်မာနယ်စပ်ငင်းချင်ရေးတင်ငင်ရေးပုံမှာအများကြီးတည်နေနေတယ်ပေါ့။အဲ့ဒီကျုပ်ဘက်ကတော့ငင်းချင်ရေးပုံမှာအများကြီးလူလာနေတယ်ဆိုတော့အနေထားမျိုးတွေတော့ကျွန်တော်တို့သိထားပါတယ်ဗျာ
။ဆိုရင်ဘာကြောင့်သူတို့ဟာဒီငင်းချင်ရေးလုံအောင်ဆင်းလုံးကျော်ဖြစ်အောင်တွန်းမပုံနိုင်တယ်လဲဆိုပြီးမေးစရာရှိနေတာပေါ့။
တချို့အချက်တွေမှာတော့ဒီကျွန်တော်တို့ဒီကြားရင်းသားလက်နက်ကိုင်ဖွဲ့ရီဘက်ကလည်းသူတို့ရည်တည်ခြင်းနဲ့သူတို့တောင်းဆိုချက်တွေကနိုင်ငံလို့မရသေးတဲ့အခြေအနေမျိုးတွေအခြေအနေမျိုးဆိုအဲ့လိုပဲပြောလို့ရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမာကိုမစောပြောတာအဲတရုတ်နယ်စပ်မှာရှိနေတဲ့အဖွဲ့ဝါရုကချင်တို့စတဲ့အဖွဲ့တွေအပြင် MNDA တို့ TNLA တို့ AA တို့ဆိုတဲ့အဖွဲ့သုံးဖွဲ့ကြတော့သူတို့နဲ့ဆက်ဆံရေးညီညာရေးမှာ
ဒီတရုတ်မြန်မာနယ်စပ်မှာရှိတဲ့ SPNCG အဖွဲ့မှာဆိုလို့ရှိရင်ဒီ War Miner ပါမယ် KIO ပါမယ်နောက် SSPD လို့ခေါ်တဲ့ရှမ်းမြောက်ပါမယ်ပေါ့နောက်အဲ့ဒီထဲမှာပဲကျွန်တော်ပလောင်တို့ကိုကန့်တို့ AA တို့အဖွဲ့တွေပါမယ်ပေါ့ဆိုတော့အဲ့မှာ War တို့ Miner တို့တချင်းတို့ရှမ်းမြောက်ပေါ့ SSPD လို့ဆိုလို့ရှိရင်ဒီ bilateral စာချုပ်မျိုးတွေကိုလက်မှတ်ရေးထိုးထားတာရှိရပေါ့ပလောင်တို့ကိုကန့်တို့ AA တို့အဖွဲ့တွေနဲ့ကျတော့ဒီလက်မှတ်ရေးထိုးထားတဲ့စာချုပ်မျိုးတွေမရှိသေးတဲ့အနေအထားမျိုးတွေမှာဒီလိုဆွေးနွေးမှုပုံစံကိုအတူတူကဆွေးနွေးနိုင်မှုဆိုတဲ့အနေအထားမျိုးရှိနေမှာဖြစ်ပါလေဗျာဒီကချင်တို့ရှမ်းတို့တက်တာတောင်းဆိုထားတဲ့ဟာတော့ပလောင်တို့ကိုကန့်တို့ဘာလို့မပါဝင်လာတဲ့နောက်မှာဒီပါဝင်လက်မှတ်ရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးတွေ့ရပါလေဗျာဟုတ် ဒီပလောင်တို့ကုကန်တို့အီအီတို့ကြာတော့ကျွန်တော်တို့ဒီ NPA လက်မှတ်ရေးထိုးရေးမှာအရင်ဦးသိန်းစိန်ဆိုရလက်ထက်မှာတော့သူ့ကိုလက်မှတ်ရေးထိုးဖို့မဖိတ်ခေါ်ဘဲနဲ့ကြံရှိနေတဲ့အဖွဲ့အစည်းတွေလို့ပြောအောင်ပါခင်ဗျာ
ကိုယ်ကအဲ့တော့လက်မှတ်ထိုးပြီးသား10ဖွဲ့နဲ့ကတော့ NCA ပေါ်ပါအရင်ပေါ်မှုခက်ခဲသိမ့်မရှိတော့ဘူးဆိုတဲ့ဘောပေါ့
လက်မှတ်ထိုးပြီးသား10ဖွဲ့ကလည်းဒီ NCA ပေါ်မှာတချို့ချက်ဒီမှာဘယ်လိုပြောမလဲလက်တွေ့အကောင်တွေဖွားတဲ့အချိန်မှာလည်းအခက်အခဲတွေတွေ့တယ်အနေအထားမျိုးဒီမှာပြန်လည်သုံးသပ်ဖို့ဆိုတာပြောတာရှိရင်နောက်ကျွန်တော်တို့ဒီ UNFC ရဲ့အနေအထားမှာဆိုလို့ရှိရင်လည်းဒီ NCA ထဲမှာပါဝင်တဲ့ချက်တွေသူကချုပ်ဟာရောလက်မခံနိုင်တဲ့အတွက်ကြောင့်မို့အဲ့တော့အချက်ရှိချက်တင်ပြတယ်တင်ပြတော့မှအဲ့ချက်တွေကြားရဲဆိုလို့ရှိရင်သူတို့လည်းလက်မှတ်ထိုးမယ်ဆိုတော့မှသူတင်ပြထားရရှိတယ်အဲ့ဒါတွေကလည်းစဉ်းစားလို့မပြတ်သေးဘူးခင်ဗျနောက်ဒီ FENCC ဘက်ကဆိုရင်တော့ဒီ world ဘာလို့ထုတ်ပြန်ချက်တွေထဲမှာဆိုလို့ရှိရင်ဒီ NCA ကဒီတစ်ဖက်လက်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုဒီစုမှုကိုတူးစားတဲ့ဆီသဘောမျိုးသူထုတ်ပြန်နေတာလည်းရှိတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုမေးချင်တာကတော့ဒီလိုအစိုးရနဲ့သဘောတူညီမှုရထားတဲ့အဖွဲ့ရဲ့သဘောမတူညီသေးတဲ့အဖွဲ့ရဲ့စသဖြင့်ပေါ်တယ်နောက်ထပ်အုပ်စုတွေရှိနေတော့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုရဲ့အထက်မှာကောအချင်းချင်းသဘောထားကွဲလွဲမှုပြင်းပြင်းထန်ထန်ရှိနေတယ်လို့သုံးသပ်နိုင်ပါသလား
ဒီနေ့ကကွဲလွဲတယ်လို့ပြောဖို့တော့ခက်မှဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာလည်းဒီ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ဝင်တော်တော်များများ UNFC အဖွဲ့ဝင်ဟောင်းနေတယ်လို့သူတို့ပြန်လည်ပြည်စုံစုလိုက်ရှိတယ်ပြန်လည်ညီနိုင်တာရှိတယ်ဆိုတဲ့အခြေအနေမှာဆိုတော့ဒီနေ့ကကွဲလွဲတယ်လို့တော့ပြောနေအောင်နဲ့ကြည့်ပါတယ်ဒါနဲ့သူကြားမှာလည်းတချို့ဟာလေးမှာတော့မတူညီတဲ့ချက်တွေတော့ရှိတယ်လို့တော့မြင်နေရပါတယ်ဗျာ
ဆိုတော့ကိုမို့ဆိုအဲ့ဒါတိုင်းသားလက်နက်ကိုင်အင်အားစုတွေဘက်ပေါ့အစိုးရနဲ့တက်မတော်ကြားထဲမှာကောဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွယ်လွန်မှုရှိတယ်လို့လူတွေကပြောနေကြပါတယ်ကိုမို့ဆိုရဲ့စုံစမ်းချက်ကိုလည်းကျွန်တော်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီဟာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရမတက်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာလေဗျာဒီကိစ္စတွေမှာဝေဖန်တာတွေရှိပါတယ်ဥပမာဒီဟောပေါ့2013အချိန်မှာထိုးစစ်တဲ့အချိန်မှာတော့ဆိုရင်ဦးသိန်းစင်ကနေပါမှာဒီထိုးစစ်တွေကိုရက်ဆိုင်လို့ဆိုတာမျိုးတွေကိုကြီးညာခဲ့တယ်ဒါပေမဲ့လို့ထိုးစစ်တွေရက်ဆိုင်တော့တာမရှိဘူးမရှိတဲ့အခါမှာအစိုးရနဲ့တက်မော်တွေကဒီဘယ်လိုပြောမလဲအပြိုင်လိုမျိုးလားဆိုတဲ့အမျိုးတွေဝေဖန်ခဲ့တဲ့အမျိုးတွေလည်းရှိပါတယ်ဗျရှိရဆိုတော့အခုမျိုးသားဒီမိုကရေစီအစိုးရကျလာပြီးတဲ့အချိန်မှာဆိုရင်ကတော့ကျဲမော်ဘက်ကတော့အမြဲတမ်းပဲဒီအစိုးရနဲ့တသားတည်းရှိတဲ့ဟာမျိုးဒီအစိုးရရဲ့ဦးဆောင်မှုအောက်မှာဆိုပြီးဆိုပြီးပြောပြမယ်လို့သူတို့များများရဲ့တောင်းကြည့်တဲ့ဝေဖန်မှုတွေမှာတော့တဘောလေးမရှိသေးတဲ့ဟာမျိုးတွေကိုဝေဖန်တဲ့ဟာမျိုးတွေတော့ကျွန်တော်ဒီချိန်ကိုချပြနေရတာပဲဖြစ်ပါတယ်ခင်ဗျာ
တချို့ကပြောကြတာရှိတယ်အစင်လာအဖြစ်ဟိုဘုရုပ်နေဝင်လက်ထက်ကလေးကသုံးသက်လာကြတာတက်မတော်ဟာပြည်တွင်းစစ်ကိုသူတို့ကလိုလိုလားလားမရဆက်ခြင်းဘူး political will မရှိဘူး။ဘာကြောင့်လဲဆိုတော့တက်မတော်ရဲ့အခန့်ကဏ္ဍဟာစိတ်အရေးကြီးတယ်ဆိုတာပြသခြင်းလို့ဒီကောထားပြီးတော့အထင်ကိုဆွဲနေတယ်ဆိုပြီးသုံးသပ်ချက်တွေဟိုတုန်းကရှိခဲ့ပါတယ်။ကိုမိုးစောရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်အဲဒီမှာကိုမိုးစောအဲ့ဒီယူဆကိုဘယ်လိုမြင်ပါလဲခင်ဗျာ
။ပြောဖို့တော့နည်းနည်းတော့ကျက်တယ်လို့ထင်ပါတယ်။တက်မတော်ဘက်ကလည်းဒီမိန်းကြမ်းကိုအမြဲလိုလားပါတယ်ဆိုတာမျိုးတောက်လျှောက်ပြောလာတယ်ရှိတယ်။တချို့ဘိုင်းတွေမှာဆိုရင်ဒီပြည်တော်စုလူပြည်ကိုယ်ရေးအတွက်သူတို့တက်မတော်ကနေမှာအဓိကသိသိဆောင်ရွက်လာတဲ့ဆိုတဲ့မျိုးတွေကြိုးနေတာမျိုးတွေလည်းရှိပါတယ်။ဆိုတော့ကျွန်တော်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အနေအထားတွေနဲ့နှိုင်းယှဉ်ချိန်ထိုးပြီးတော့မှပြောမယ်ဆိုရင်ပြောလို့ရပါတယ်။ဒါတကယ်တမ်းသူတို့အနေနဲ့လူလူလားလားဆောင်ရွက်လာမဆောင်ရွက်ဘူးလားဆိုတာပြောလို့ကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။တခြားတစ်ဖက်မှာကြာတော့ကျွန်တော်ဒီတက်မတော်စစ်ကောင်းဆောင်တွေတက်မတော်ကိုချင်းချုံတော့မှအာဏာချုပ်ကင်လာတဲ့အနေအထားတည့်ရမှာသူတို့ရဲ့မိသားစုကြည်ပွားရေးလုပ်ငန်းတွေကြည်ပွားလာတဲ့အနေအထားမျိုးတွေဟာကတော့တက်မော်ကဒီပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့မှနေရာဆဲအောင်ဆောင်ရွက်နေတယ်ဆိုပြီးတော့မှဝေဖန်သုံးသပ်သူတွေတက်ကတော့ထောက်ပြစရာအခွင့်အရေးတစ်ခုလိုပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုမိုးဆိုကျွန်တော်နောက်ဆုံးမေးချင်တာကတော့အခုတတိယကြိမ်27ရာစုပင်လုံကိုကျင်းပလာမယ်မကြခင်မှာဆိုတော့အဲ့ဒီအထီးလှမ်းမျှော်ကြည့်မယ်ဆိုရင်ဒီညဉ့်ဉန်းရဲ့အလားအလာဟာဆက်ပြီးတော့ကောင်းသွားနိုင်မဲ့အခြေအနေရှိလားတော်လေးစစ်ကိုတိုးသွားလိမ့်မယ်လို့ကိုမိုးဆိုပြောလင်းပါလားနောက်ဆုံးနေနဲ့
လက်ရှိအနေအထားရပြောရမယ်ဆိုရင်တော့ဒီဇင်ဘာထဲမှာကျပနိုင်တဲ့အနေအထားကိုမတွေ့မြင်ရသေးပါဘူးကိစ္စကကျွန်တော်ရခိုင်နဲ့ရှမ်းဘက်မှာဆိုလို့ရှိရင်အမျိုးသားချင်းနိုင်ငံရေးစုပေါင်းကျင်းပဖို့ဆိုတော့သဘောတူညီချင်းမရသေးဘူးနောက်တစ်ချက်ကလည်းနိုင်ငံရေးမူကောင်တွေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့လို့ပြင်ဆင်ဖို့ဆိုတဲ့အားရလည်းအခုချိန်ကြီး ပြီးဆိုတော့ဒီအချိန်တွင်မှာနောက်တစ်ချိန်စီးပွားကိုစနိုင်မလားစမယ်ဆိုလို့ရှိရင်ဒီရောတော့ဝါနဲ့အမြန်လုတ်သွားရတာလေတချို့အချက်တွေမတည်ရဲပဲနဲ့မပြီးပြတ်သေးနဲ့အစည်းအဝေးစတင်ရမယ့်အနေအထားမျိုးတွေဖြစ်လာမလားဆိုတဲ့မျိုးတွေမြင်နေပါတယ်ဒီပုံမှာပဲဒီအားလုံးကအများသဘောတူလက်ခံနေတဲ့အနေအထားတစ်ခုညှိပြီးဆောင်ရွက်နိုင်နေဆိုရင်တော့နောက်ဆွေးနွေးပွဲတွေဆွေးနွေးပွဲတွေမှာပို့ပြီးတော့အောင်မြင်လာနိုင်မယ်လို့မြင်လို့ရပါတယ်။ဘာလို့လဲဆိုတော့အခုဆွေးနွေးနေတဲ့ဒီပြည်လုံးကြီးရကန်ထဲမှာ NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေပါဝင်နေတယ်။သူတို့ရဲ့ဆွေးနွေးမှုတွေရဲ့အောင်မြင်မှုပေါ်မှာမူတည်ပြီးတော့မှလက်မှတ်မထိုးတဲ့ဒီတဲ့အဖွဲ့တွေကလည်းလိုက်ပါလာမယ့်အနေအထားမျိုးတွေလည်းရှိနေတာဆိုတော့အဲ့ဒီဟာပို့ပြီးရေးကြည့်မယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်။အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပါပါ။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုစွမ်းရည်တိုးမြှင့်ရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေလှုပ်ဆောင်နေတဲ့မက်ဆော့ချစ်စုဝင်းရဲ့သူယုံကြည်ရကိုနားဆင်ရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။ဟိုပါကျွန်မစန္ဒီကာဗန်နဲ့ Institute ရဲ့ program တွေကတခုဖြစ်တဲ့အမျိုးသမီးကောင်းဆောင်မှုတင်တဲ့ WRV program ရဲ့တင်နန်းတာဝန်ရဲ့တယောက်ဖြစ်လုပ်ကိုင်နေပါတယ်။အာဒီယုံကြည်ရစီစဉ်မှာကျွန်တော်စကားပြောခွင့်ပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။အဲစန္ဒီမှာကကျွန်မအလုံးမလုပ်ခဲ့ဘူးဆိုလို့ရှိရင်ကျွန်မရဲ့ email တွေကဘာလဲယုံကြည်ချက်ကဘာလဲပေါ့နော်မိခင်မယ်ဆိုလို့ရှိရင်ကျွန်မဖြေဖို့တော်တော်ခင်းခဲ့လိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်ကံကောင်းခဲ့တယ်ပဲပြောရမယ်ပေါ့နော်လွန်ခဲ့တဲ့ကိုနှစ်ကျော်လောက်ကပေါ့နော်စန္ဒီကာဗန်နဲ့ Institute ရဲ့စွမ်းရည်မြင့်တင်တဲ့နေမှာစတင်တရားခွင့်ရခဲ့တယ်။အဲ့နောက်မှာ WCDI လို့ခေါ်တဲ့ Women Can Do It ဆိုတဲ့တင်နန်းကိုကျွန်တော်ချင်းပိုင်းမှာထပ်မံတက်ရောက်ခွင့်ရရှိခဲ့ပါတယ်။အဲ့တင်နန်းတက်ရောက်ပြီးရဲ့နောက်မှာတော့ကျွန်တော်ကိုယ့်ကိုယ်ရဲ့ Unity တွေတော့ရှိလာတယ်ရှိလာတယ်အများပေါ့နော်ကျွန်တော်ကတက်ဆန်းတော့ကျွန်တော်မိသားစုရဲ့မှာပဲဖြစ်မိသားစုဝင်နေရဲ့မှာဖြစ်ဖြစ်ရေးရတယ်မှာပဲဖြစ်ဖြစ်အလုံးမှာပဲဖြစ်ကျွန်တော်ပို့ပြီးတော့လုတ်တိုင်လာနိုင်တယ်ပေါ့နော်ယုံကြည်မှုရှိရှိနဲ့အဲအဲ့တင်နန်းပြီးရဲ့နောက်မှာတော့ကျွန်တော်ပါဝင်ပေါ့နော်တင်နန်းတာဝန်ရံ3ယောက်က Woman Leadership Program WRV ကိုခေါ်တဲ့တင်နန်းကိုကျွန်တော်စတင်ဖွင့်လင်းခဲ့ပါတယ်ဒီတင်နန်းကိုလုပ်ပိုင်ခဲ့တာဆိုလို့ရှိရင်ကျွန်တော်6နှစ်ကျော်9နှစ်လောက်တော့ရှိပါပြီ။အဲတော့ဒီတင်နန်းကချိန်ကြာလာတဲ့အများပေါ့နော်ကျွန်တော်တင်နန်းတွေပေးရင်ဒီနည်းနည်းရေးကရှိတဲ့အမျိုးသမီးတွေနဲ့လည်းကျွန်တော်တွေ့ဆုံဝင်ရခဲ့တယ်သူရှိရဒီပေါ့နော်သူတို့ရဲ့တင်နန်းပေါ့နော်ဒီသူတို့ရဲ့အမြင်တွေကိုလည်းကြားလာခွင့်ရတာလည်းအများပေါ့နော်ဒီမှာနိုင်ငံမှာရှိတဲ့အမျိုးသမီးတွေကမိကိုယ်ကိုမိယုံကြည်ချက်ရှိနေလောက်ကလိုင်းဒီနိုင်ငံရဲ့ဖွံ့ဖြိုးတဲ့အခမ်းအနားတွေမှာလောက်ကိုင်းလာနိုင်ဖို့ဒါစီပိတ်ပင်ကြီးကဘာတွေလဲသူတို့ဘယ်နေရာတွေကဒီဒါစီပိတ်နောက်ကိုပေါ့နော်ရှိမတက်နိုင်နောက်ကိုဆွဲနေရတာကဘာတွေလဲလိုအပ်ချက်တွေကဘာတွေလဲဆိုတာကျွန်တော်သိရှိနာလည်းဝင်ရခဲ့တယ်အော်တစ်ဖက်မှာလည်းကျွန်တော်ပို့ပြီးတော့ပေါ့နော်ဟိုမြင်လာတာကကျွန်တော်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ရှိတဲ့ဒီအမျိုးသမီးတွေရဲ့အတန်းသာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေမှာမပါဘူးဆိုလို့ရှိရင်ကျွန်တော်စစ်မှန်တဲ့ဒီမိုကရေစီလည်းမြင်မယ်လို့မထင်ပါဘူး။ဟောဒါကြောင့်မလို့ဒီလေလို့ပေါ့နော်အမျိုးသမီးရေးတာမိမိကိုယ်မိမိယုံကြည်ချက်ရှိရှိနဲ့မြန်မာနိုင်ငံစီးပွားရေးလူမှုရေးနိုင်ငံရေးပညာရေးစတဲ့ကဏ္ဍတွေမှာသာသူတို့ရဲ့စားတွေကိုကျွန်တော်တို့နော်အသုံးချပြီးတော့ဒီဒါမှကြောင့်အမျိုးသမီးတွေကြီးပဲတည်တတ်မဟုတ်ပဲအမျိုးသားများနဲ့ဒီလိုမျိုးသမားအမျိုးသားတွေနဲ့အတူပူးပေါင်းပါဝင်လုပ်ကိုင်နိုင်မယ်ဆိုလို့ရှင်ကျွန်မမြင်ပါတယ်မြန်မာနိုင်ငံမှာဘယ်လုံးကမှမရှိဘူးသေးတဲ့အင်မတန်မှလှပတဲ့သမိုင်းတကြီးကိုကျွန်တော်ရေးထိုးနိုင်မယ်လို့ယုံကြည်ရဲပေါ့နော်ဒါကြောင့်လည်းကျွန်မယုံကြည်ရဲအတိုင်းကျွန်မစွမ်းအားရှိသလောက်စွမ်းစမ်းတက်မယ်ပေါ့နော်အားလုံးကိုဆိုင်လုပ်ကိုင်သွားမှာပါအာကျွန်မဒဲနေရနေပဲတတောင်းတနေရနေပဲပါဝင်ပဲရရကျွန်မသက်ဆွမ်းသလောက်ကျမရဲ့ယုံကြည်ချက်အတိုင်းကျမလုပ်နိုင်တော့မှာဖြစ်စေပါမယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကြာသပတေးနေ့နဲ့ခင်ပြည်ဝေးမြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။ဖွင့်ထားတဲ့ဒီမိုကရေစီနှိကြလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့မကြာသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့တဆင့်ချင်းအသွင်ကူးပြောင်းမှုကို American ပြည်ထောင်စုကအားပေးထောက်ခံခဲ့ပါတယ်။ဒါပေမဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်မှာမကြာခင်ကဖြစ်ပျက်ခဲ့တာတွေအကြမ်းဖက်အခြေအနေတွေရိုဟင်ဂျာတွေနဲ့တခြားလူမှုဝန်ဝိုင်းတွေကိုထိခိုက်နေနာစေတဲ့ရက်စက်တဲ့လူရက်တွေပေါ်အထူးဆိုရင်ကြောင့်လဲဖော်ပြပြောဆိုခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရ Heather Nowak ကပြောပါတယ်။ဒီရက်စက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရမဟုတ်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့အရက်သားတွေအပါအဝင်ဘယ်လူပုဂ္ဂိုလ်အဖွဲ့အစည်းမဆိုတာဝန်ခံမှုသိအရေးကြီးပါတယ်လို့ Ms. Nowak ကပြောပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုကအောက်ပါအတိုင်းအရေးယူလှုံ့ဆော်နေပါတယ်။မြန်မာစစ်ဘက်ကလက်ရှိခေါင်းဆောင်တွေခေါင်းဆောင်ဟောင်းတွေအပေါ် Jade Act အရအမေရိကန်လာခွင့်ပိတ်ပင်ထားတာကိုကင်းလွတ်ခွင့်ပေးဖို့စဉ်းစားတဲ့ကိစ္စဩဂုတ်လ25ရက်နေ့ကစပြီးရပ်ထားလိုက်ပါတယ်။ရက်ဆက်တဲ့လုပ်ရက်တွေနဲ့ဆက်ဆက်ပတ်သက်တဲ့လူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားပြီးစီးပွားရေးအရရေးယူလှုံ့ဆော်နေရတွေကိုစဉ်းစားနေပါတယ်။ရခိုင်ပြည်မြောက်ပိုင်းကစစ်စင်ရေးတွေမှာပါဝင်တဲ့တပ်ဖွဲ့တွေနဲ့အရာရှိတွေအားလုံးကိုအမေရိကန်အကူအညီပေးတဲ့အစီအစဉ်တွေမှာပါဝင်ပတ်သက်ဖို့အကြောမူဝင်ဘူးလို့သတ်မှတ်ပါတယ်။အမေရိကန်ကကမ္ဘာကထပြုစီစဉ်တဲ့အခမ်းအနားတွေကိုတက်ဖို့မြန်မာစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားတာရပ်ဆိုင်းထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေနဲ့သတင်းမီဒီယာတွေသက်ဆိုင်ရာဒေသတွေကိုဝင်ထွက်ခွင့်ရဖို့နိုင်ငံတကာမှာမိတ်တွေနဲ့အမေရိကန်ကလုတ်ကင်နေပါတယ်။တာဝန်ခံမှုရှိအောင်လုပ်ဖို့နည်းလမ်းတွေကိုရှာဖွေရေးကုလသမဂ္ဂကုလလူ့အခွင့်အရေးကောင်စီနဲ့တခြားသင့်တော်တဲ့နေရာဌာနတွေမှာမဟာမိတ်တွေလက်တွဲဘက်တွေနဲ့အမေရိကန်ကညှိနှိုင်းတိုင်ပင်နေပါတယ်။အတိအကျဥတီတဲ့တန်ခတ်အရေးယူမှုချမှတ်ရေးကိုလည်းအမေရိကန်ကစမ်းစစ်လေလာနေပါတယ်။မြမဒီမိုကရေစီအသွင်ကူးပြောင်းရေးကိုသာမကဩဂုတ်လ25ရက်နေ့ကတည်းကဆိုရင်ရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့ရစေတဲ့ရခိုင်ပြည်နယ်ကလက်ရှိအကြက်တဲကိုဖြည့်ရှင်းရေးကြိုးပမ်းမှုတွေကိုအမေရိကန်ကဆက်ပြီးပံ့ပိုးကူညီသွားပါမယ်။မြမအစိုးရနဲ့စစ်တပ်ဟာငြိမ်းချမ်းရေးနဲ့လုံခြုံရေးရှိစေဖို့ချက်ချင်းလုပ်ရပါမယ်။အကူအညီတိတ်လိုအပ်နေသူတွေကိုအကူအညီပေးမယ်လို့ပြောထားတာအကောင့်ထယ်ဖော်ရပါမယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားရသူ၊အိုးအိမ်စွန့်သွားရသူတွေ၊ဘေးကင်းလုံခြုံစွာကိုယ်သဘောနဲ့ကိုယ်ပြန်လည်နိုင်ရေးစီစဉ်ပေးရပါမယ်။ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ပြီးရိုဟင်ဂျာတွေကိုစနစ်တကျခွဲခြားဆက်ဆံတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းရပါမယ်။ဒီထဲမှာနိုင်ငံသားဖြစ်ခွင့်ရစေမဲ့ခိုင်မာတဲ့လမ်းကြောင်းလည်းပါရပါမယ်။ဒီကြိုးပမ်းမှုတွေကိုပံ့ပိုးကူညီသွားဖို့အမေရိကန်ပြည်ထောင်စုကအဆင့်အင့်ရှိနေပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုကြည့်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုဦးကျော်စံတာကပြောပြမှာပါ
။နယူးယောက်မြို့တွင်လူစီဦးသစ္စာထက်ကတဲ့ဝင်တိုက်ခဲ့တဲ့အတွက်ဥစ်ဘက်နိုင်ငံကပြောင်းရွှေ့နေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုအမှုလိုက်အရာရှိကအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်။သူ့ကိုဆွဲဆိုတဲ့အမှုတွေထဲမှာအကြမ်းဖက်အုပ်စုတစ်ခုကိုပစ္စည်းထောက်ပံ့မှုမော်တော်ယာဉ်တွေကိုဖျက်ဆီးမှုစတာတွေလည်းပါဝင်ပါတယ်။ဒီလူဟာဒီတိုက်ခိုက်မှုအတွက်ရသက်တပတ်များစွာကြိုတင်စီစဉ်ခဲ့တဲ့ IS အဖွဲ့ရဲ့အမည်ကိုသုံးပြီးတိုက်ခိုက်ခဲ့တာဖြစ်တဲ့အပြင်သူ့လူရအတွက်ဂုဏ်ယူရလို့လည်းပြောကြောင်းသူ့ကိုစေယုံပေါ်မှာစစ်ဆေးခဲ့သူတွေကပြောကြပါတယ်။ဗြိတိန်နိုင်ငံကာကွယ်ဝန်ကြီးမိုက်ကယ်ဖော်လန်ဟာမသိလျော်တဲ့အပြုအမူတွေလုခတ်ရောင်းဆွဆဲချက်တွေပေါ်ထွက်လာပြီးတဲ့နောက်ယာတုကနှုတ်ထွက်သွားပါတယ်။မစ္စတာဖော်လန်ကဝန်ကြီးချုပ်စီကိုနှုတ်ထွက်စာပေးပို့ရမှာသူ့ရဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကအပြုအမူတရားဟာကာကွယ်ရေးတပ်ဖွဲ့ရဲ့အစိမ့်မြင့်ဆိုင်စံညွှန်းနဲ့ကန့်ညီခံမှာမရှိဘူးလို့ဖော်ပြထားပါတယ်။မစ္စတာဖော်လန်ဟာ2002ခုနှစ်တုန်းကသတင်းတော်အမျိုးသမီးရဲ့ဒုမှာသူ့ရဲ့လက်ကိုတင်ထားခဲ့တဲ့အတွက်ဒီစပတ်တဲ့ဘက်အစောပိုင်းကလည်းတောင်းပန်ခဲ့ပါတယ်အဲ့ဒီအမျိုးသမီးကတော့မစ္စတာဖော်လန်နှုတ်ထက်တဲ့ဆိုတာဟာဒီကိစ္စတစ်ခုရဲ့အကြောင်းဖြစ်မှမတူဘူးလို့ဆိုထားပါတယ်မြန်မာနိုင်ငံကိုလက်နက်ရောင်းချတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတဲ့အတွက်မြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုလိုင်စင်တွေကိုထိန်းချုပ်ထားလိုက်ပြီးလို့အစ္စရေးကာကွယ်ရေးဝန်ကြီးအဘစ်ဒေါ်လီဘာမန်ကပြောကြားလိုက်ကြောင်းပြင်သစ်ထောက်လှမ်းရေးအွန်လိုင်း Intelligence Online မှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုဥကျော်စန္ဒာကပြောပြတော့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။အင်ဂျင်နီယာကတော့ Nelson Lope ဖြစ်ပါတယ်။သာသာပြည်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.